Welcome to the Voice of America in Burmese.
Mingla nya jam ma shin. VOA American tan ye 2019 ku ne November 20 ye boudou ni nya bai season ni go American pi daung su myo do Washington DC ga ni dai ye thau lin pe ni ba bi shin. Jama mya de sin aw ma di ka ni nya bai season ni go taw yu tin set pi ba me.
Chin aw lin ba di nya na sia mya tin ni ma do American သမ္မတ Donald Trump ကိုအေးအေးသင့်မသင့်စုံစမ်းစစ်ဆင်နေတဲ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီမှာဥရောပသမ္မတ EU ဆန်အသံမကြီးစတင်ထွက်ဆိုနေပါပြီ။မြန်မာနိုင်ငံကိုပြည်ပဆိုင်ရာတရားရုံး ICJ မှာတရားစွဲထားတဲ့အမှုနဲ့ပတ်သက်လို့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ဖြေရှင်းတော်မယ့်အကြောင်းဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ဒီလိုထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မှောင်နဲ့အတူကြေညာပေးသွားမှာပါ။
ဟုတ်ကဲ့ပါရှင်သတင်းနေပြီးမှနားဆင်ရမယ့်သတင်းလွှာတွေမှာတော့ရှမ်းပြည်နယ်မြောက်ပိုင်းမှာတက်မတော်နဲ့တအောင်းလက်နက်ကင် TNL တို့ထိတွေ့တိုက်ခိုက်မှုတွေရှိနေတဲ့အကြောင်
းဒီ Rider Party တွေကဘွားမတော်စူးစမ်းနေကြတယ်ဒါပေမဲ့ရှင်ရလူနေလာတာဆိုတော့ဒီ
ကြောင်မဲမြို့နယ်နန့်ခုံပရဟိတအဖွဲ့ကကိုဆိုင်ပြီးပြောသွားတာပါဒီအကြောင်းပြည်စုံကိုနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်ဒီသတင်းလွှာနဲ့အတူရခိုင်ပြည်နယ်ပေါတော်မြို့နယ်ပေါတော်မွတ်စလင်ဒုက္ခသည်စခန်းမှာမိလောင်မှုဖြစ်ပွားတဲ့အကြောင်းAmerican Democrat Party ရဲ့ငါးချိန်မြောက်သမရကိုယ်စားလှယ်လောင်းနေရဲ့စကားစစ်ထိုးပွဲကိုဒီကနေ့ကျင်းပတဲ့အကြောင်းစရဲစိတ်ဝင်စားစရာသတင်းလွှာတွေကိုထုတ်လွှင့်ပေးသွားပါမယ်။သတင်းပတ်စင်ကဏ္ဍတွေမှာတော့မြန်မာရေးသုံးသက်ချက်လူလူနဲ့ကျန်းမာရေးကဏ္ဍအပြင်တပတ်အတွင်းအကစားသတင်းလွှာတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်စုမြတ်မွန်တို့ကပြောပြပေးပါရှင
်။ American သမ္မတ Donald Trump ကနိုင်ငံရေးပြန်ပြက်တွေနဲ့ပတ်သက်တဲ့မကောင်းသတင်းတွေရနိုင်မှုယူကရိန်းနိုင်ငံကိုပြားပေးခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အရေးယူနိုင်မှုစုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဌာနဝင်မှာအရေးပါတဲ့တသိတူအဖြစ်ဥရောပသမ္မတ EU ဆိုင်ရာတာဝန်ကြီးစတင်ထွက်ဆိုနေပါပြီ။တာဝန်ကြီးကော်ရန်ဆောင်းလန်ဟာဒီမိုကရက်ကိုယ်စားလှယ်ဦးဆောင်တဲ့စုံစမ်းစစ်ဆေးမှုမှာသမ္မတနဲ့တိုက်ရိုက်ဆက်သွယ်ခဲ့သူတွေကပထမဆုံးသတိအဖြစ်နဲ့ထွက်ဆိုနေတာလည်းဖြစ်ပါတယ်။တာဝန်ကြီးဆောင်းလန်ဟာဇူလိုင်လလယ်ကနေစက်တင်ဘာလလယ်ထိသမ္မတ Trump နဲ့အချိန်တော်များစကားပြောခဲ့တဲ့အကြောင်းအစိုးရတပ်တွေကထွက်ဆိုထားတဲ့အတွက်လည်းနိုင်ငံရေးပြန်ပြက်ဒုသမ္မတဟောင်း Joe Biden ရဲ့တားဖြစ်သူဘုတ်ဖော်ဝင်ဖြစ်တာဝန်ယူထားတဲ့ Ukraine စွမ်းအင်ကုမ္ပဏီကိုစုံစမ်းမှု PR ပေးတဲ့အနေနဲ့ Ukraine ကိုပေးမဲ့ American ရဲ့စီးရေးကူညီတွေကိုသမ္မတကစိုင်းငံ့ထားခဲ့သလားဆိုတော့ကိုပိုသိလာရလိမ့်မယ်လို့လည်းခန့်မှန်းထားကြတာပါစီးရေးကူညီဒေါ်လာ390တန်းကိုစိုင်းငံ့ထားတဲ့ကိစ္စနဲ့သမ္မတ Trump ကUkraine ကိုစုံစမ်းစီရင်တဲ့ကိစ္စလို့ဆက်နွယ်မှုရှိတဲ့အကြောင်းအစောပိုင်းလွှတ်တော်မှာတကပိတ်စုံစမ်းချိန်မှာထွက်ဆိုချက်ကိုပြန်လည်ပြင်ဆင်ပြောဆိုထားတဲ့အတွက်တာဝန်ကြီးဆွန်လန်ပေါ်သမ္မတရဲ့ Republican Party လွှတ်တော်အမတ်တွေကရောအတိုက်ခံ Democrat ကိုယ်စားလှယ်တွေကပါပြင်းပြင်းထန်ထန်မေးခွန်းထုတ်ကြမဲ့အလားအလာတွေလည်းရှိနေပါတယ်။အော်တိုဘာလာတဲ့စစ်ဆေးချိန်မှာတော့ Ukraine ကိုအကူအညီပေးမဲ့အစီအစဉ်အတွက်ကျူတင်သတ်မှတ်ချက်ထားမှာဆိုတော့သူ့အနေနဲ့မသိခဲ့တဲ့အကြောင်းပြောဆိုခဲ့တာပါ။ဒါမှလည်းနိုဝင်ဘာ၄ရက်နေ့မှာလွှတ်တော်ကိုပြင်ဆင်ချက်ဖြစ်နေပေးဖို့ရမှာတော့တခြားသက်တည်ရဲ့ထွက်ဆိုချက်တွေကသူပြန်သတိရတာတွေရှိလာခဲ့တဲ့အကြောင်းပြောဆိုခဲ့တာဖြစ်ပါတယ်။သမ္မတ Trump ဖြစ်စေချင်တယ်လို့ Ukraine ကစုံစမ်းစစ်ဆေးမှုကိုတရားဝင်မလုပ်ဘူးဆိုရင် American ကစီးရဲကူညီတွေပေးချင်မှပေးမယ်ဆိုတော့ Ukraine သမ္မတရဲ့လက်ထောက်တယောက်ကိုသူပြောခဲ့ဘူးတဲ့အကြောင်းပြင်ဆင်ပြောဆိုခဲ့တာလည်းဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံမှာတော့ရဟတ်ယာဉ်ပြတ်ကျတဲ့အတွက် American စစ်မှုရာနှစ်ယောက်သေဆုံးသွားတယ်လို့ American စစ်တပ်ကဒီကနေ့ပြောကြားခဲ့ပါတယ်။ဘာကြောင့်ရဟတ်ယာဉ်ပြတ်ကျခဲ့တယ်လဲဆိုတာစုံစမ်းနေဆဲဖြစ်ပြီးကနဦးတိရတဲ့အချက်တွေအရရန်သူဘက်ကပြစ်ခတ်မှုကြောင့်မဟုတ်ဘူးလို့စစ်တပ်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အာဖဂန်နစ္စတန်အခြေပိုင်းလိုဂါနယ်ထဲမှာ American စစ်တပ်ချီနုကရဟတ်ယာဉ်ကိုတာလီဘန်တိုက်ခိုက်ရေးသမားတွေပြစ်ချခဲ့တယ်လို့တာလီဘန်တွေကအစောပိုင်းကပြောကြားခဲ့ပါတယ်။အဲ့ဒီဒေသမှာရှိတဲ့တာလီဘန်စခန်းတွေကိုဝင်ရောက်စီးနှင်းဖို့ရောက်လာတဲ့ရဟတ်ယာဉ်ဖြစ်တယ်လို့တာလီဘန်ပြောခွင့်ရသူကပြောပါရတယ်။ဒါပေမဲ့ဒီပြောကြားချက်ကိုအတည်ပြုနိုင်ဖို့တော့ခက်ခဲပါတယ်။အာဖဂန်နစ္စတန်စစ်ပွဲနဲ့ဆက်ဆက်ပြီးတော့တေဆုံးတဲ့အမေရိကန်စစ်သားအကြီးအကျယ်ကအခုနှစ်အတွင်းမှာ18ယောက်ရှိသွားပြီဖြစ်ပါတယ်။ဒီကြားသတင်းကတော့နိုင်ငံမြောက်ပိုင်းခွန်ဒူးစ်နယ်တွေကစစ်တပ်အခြေစိုက်စခန်းတစ်ခုအပေါ်တာလီဘန်တွေဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့တဲ့အတွက်အာဖဂန်တပ်ဖွဲ့ဝင်73ယောက်ထံမှနေတေဆုံးခဲ့ပြီးတော်တော်များများဒဏ်ရာရခဲ့ပါတယ်။စစ်စခန်းထဲကနေဆက်လက်နဲ့ပစ္စည်းတွေကိုလည်းရယူခဲ့တယ်လို့တာလီဘန်တွေကပြောကြားခဲ့ပါတယ်
။အစ္စရေးကထိန်းချုပ်ထားတဲ့ဂိုလန်ကုန်းမြစ်ဒေသမှာပထမတည့်ရတုန်းကရော့ကက်ဒုံးနဲ့တိုက်ခတ်ခံခဲ့ရတာကိုလက်တုံပြန်တဲ့အနေနဲ့ဒမက်စကတ်မြို့ပြင်ကအီရန်နဲ့ဆီးရီးယားစစ်ပဆိုင်ရာပြည်မှတ်တွေကိုအစ္စရေးတပ်လေယာဉ်တွေဒီကနေ့အချိန်မောင်းဒါဇင်နဲ့ချီပစ်ခတ်တိုက်ခတ်ခဲ့တဲ့အကြောင်းအစ္စရေးစစ်တပ်ကပြောလိုက်ပါတယ်။ပြမထားခဲ့တဲ့ထဲမှာတော့ UN တွန်လိုင်းပြည်ဆောင်တပ်ရဲ့ပြပခြေဆိုင်အထူးတပ်ဖွဲ့စစ်ဌာနချုပ်တွေလက်နက်တိုက်တွေနဲ့မြေပြင်ကဝင်ပြစ်မစ်ဆိုင်းတုံးတွေပါဝင်တဲ့အကြောင်းလဲအစ္စရေးစစ်တပ်ကပြောဆိုခဲ့တာပါ လေကြောင်းတိုက်ခိုက်မှုတွင်အရသာ2ယောက်သေဆုံးကြောင်းစီးရီးယားဆွေးနွေးပွဲရုံးမြင့်တင်ကြားကလည်းပြောဆိုခဲ့ပေမဲ့ဗြိတိန်ချီဆိုင်စီးရီးယားလူခွင့်ဆောင်ကြည့်လှုပ်ရှားမှုအဖွဲ့ကတော့လေကြောင်းစစ်စင်ရေးတွေအတွင်းလူ17ယောက်သေဆုံးကြောင်းပြောဆိုထားပါတယ်။ဇွေးဝင်ကြီးချုပ်ဘင်ဂျမင်နတန်ယာဟုကတော့အစ္စရေးကိုနာအောင်လုပ်တဲ့လူတွေကိုနာအောင်ပြန်လုပ်မယ်ဆိုတာရှင်းရှင်းလင်းလင်းသတင်းစကားပားလိုက်တာဖြစ်တဲ့အကြောင်းဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။စီရဆူရဘိုင်းတရင်ဌာနကတော့အစ္စရေးရဲ့တက်ခတ်မှုကိုလေကြောင်းရံကာဝေးစနစ်ကခုခံနိုင်ခဲ့တဲ့အကြောင်းပြောဆိုခဲ့တာပါ။လေကြောင်းကာဝေးစနစ်ကအစ္စရေးရဲ့ပြင်းထန်တဲ့တက်ခတ်မှုတွေကိုကြားဖြတ်ဟန်တားနိုင်ခဲ့ပြီးမစ်ဆိုင်းတုံးအများစုကိုလည်းပြစ်မှတ်ကုန်မရောက်ခင်မှာပဲပြစ်ချနိုင်ခဲ့ကြောင်းစာနာတရင်ဌာနကဖော်ပြခဲ့တာပါ။ဒီနေ့တက်ခတ်မှုကိုအီရန်ဆူရဘိုင်းတရင်ဌာနကလည်းအတည်ပြုခဲ့ပေမဲ့အီရန်နိုင်ငံကပြစ်မှတ်တွေကိုပါတက်ခတ်ခံခဲ့ရတယ်ဆိုတဲ့တရင်တွေနဲ့ပတ်သက်လို့တော့အသေးစိတ်မပြောပါဘူး။ခုနောက်ဆုံးစီးရီးယားနိုင်ငံတွင်တက်ခတ်ခံရမှုဟာအီရန်စစ်ပဆိုင်ရာပြစ်မှတ်တွေကိုအစ္စရေးကလေကြောင်းတက်ခတ်ခဲ့တဲ့ဇန်နဝါရီလ27ရက်နေ့နောက်ပိုင်းအပြင်းထန်ဆုံးတက်ခတ်မှုလည်းဖြစ်ပါတယ်
။အီရန်နိုင်ငံမှာလောင်စာဇီးဆေးတက်တာကြောင့်လေသေဆုံးတဲ့အထိဖြစ်နေတဲ့နိုင်ငံတော်ဆန္ဒပြပွဲတွေကိုသမ္မတဟာဆန်ရူဟာနီကပြစ်တင်လိုက်ပြီးနိုင်ငံရဲ့ရန်သူတွေအပေါ်အနိုင်ရခဲ့တယ်လို့ပြောကြားလိုက်ပါတယ်။ဒီကနေ့အစောပိုင်းတုန်းကအစိုးရထောက်ခံအင်အားပြပွဲတွေဖြစ်ပွားခဲ့တာကိုကြည့်ရင်Saudi Arabia, Israel နဲ့ American ပြည်ထောင်စုတို့ပူးပေါင်းကြံစည်မှုကိုဆန့်ကျင်ကြောင်းပြသတာဖြစ်တယ်လို့အစိုးရရုပ်သံပေါ်ကနေသမ္မတရူဟာနီကပြောကြပါတယ်။အစိုးရဆန့်ကျင်ဆန္ဒပြပွဲတွေကိုအရေးမပါသလိုလုပ်တဲ့အနေနဲ့နေရာတချို့မှာဖြစ်ခဲ့တဲ့အစိုးရထောက်ခံပွဲတွေကိုလည်းရုပ်မြင်သံကြားပေါ်မှာပြသခဲ့ပါတယ်။ဆန့်ကျင်ဆန္ဒပြပွဲတွေကိုနှိမ်နင်းဖို့ကြိုးစားတဲ့အနေနဲ့အီရန်မှာအင်တာနက်ဆက်သွယ်မှုတွေကို၄ရက်မြောက်နေ့အဖြစ်ဒီကနေ့ဆက်ပြီးပိတ်ထားပါတယ်။ပြီးခဲ့တဲ့တောက်ကြနေတုန်းကလောင်စာစီဈေးတွေကို90ရာခိုင်နှုန်းလောက်အစိုးရကရုတ်တရက်မြင့်တင်လိုက်ပြီးတဲ့နောက်နိုင်ငံတော်ဆန္ဒပြပွဲတွေဖြစ်နေတာပါစီးပွားရေးအချက်အတန်းနဲ့ရင်ဆိုင်နေကြရတဲ့အီရန်ပြည်သူတွေဟာအခုလိုဓာတ်ဆီဈေးတွေတက်သွားတဲ့အပေါ်အတော်လေးမကြေမနက်ဖြစ်နေကြပါတယ်တောက်ကြနေတွေကစားတဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲတွေကိုအီရန်လုံခြုံရေးတွေနှိမ်နင်းမှုကြောင့်နိုင်ငံတော်သေဆုံးသူ100ကျော်တယ်လို့ Amnesty International လူခွင့်ရေးအဖွဲ့ကပြောပါတယ်မျက်မြင်တွေပြောတာတွေလူမှုကွန်ရက်ပေါ်ကဗီဒီယိုတွေပြပရောက်အီရန်လူခွေရေလှုပ်ရှားသူတွေစီကသိရတဲ့အချက်အလက်တွေအရလုံခြုံရေးတွေရဲ့လက်ချက်နဲ့တေဆုံးသူဟာ106ယောက်လောက်ရှိတယ်လို့ Amnesty အဖွဲ့ရဲ့အီရန်ဆိုင်ရာလေ့လာသူက VOA ပါရှားဌာနကိုပြောကြားခဲ့ပါတယ်
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညာလိုင်းဒိုမီတာ25 kHz 1783ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်မြန်မာဘာသာအစီအစဉ်ရဲ့ပေါ်တူနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့မြန်မာနိုင်ငံကိုအပြည့်အစုံတရားရုံး ICJ မှာတရားစွဲထားတဲ့အမှုနဲ့ပတ်သက်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆက်စုကြည်ကိုယ်တိုင်ဦးဆောင်ဖြေရှင်းသွားမယ့်အကြောင်းဒီနေ့ပဲကြီးညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။လူမျိုးလုံးတပ်ဖြတ်မှုဆိုင်ရာဥပဒေကိုချိုးဖောက်မှုနဲ့မြန်မာနိုင်ငံပေါ်အစ္စလာမစ်ပူးပေါင်းဆော်ရေးအဖွဲ့ OIC ကိုစားကမ်ဘီယာနိုင်ငံကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲ ICJ မှာတရားစွဲဆိုထားတဲ့အမှုကိုရင်ဆိုင်မှုနိုင်ငံတကာကကြွန့်ကျင်တဲ့ဥပဒေပညာရှင်တွေကိုငှားရမ်းထားပြီးဖြစ်တဲ့အကြောင်းလဲအတိုင်ပင်ခံပုဂ္ဂိုလ်ရုံးရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားတာပါ။နယ်သာလန်နိုင်ငံ The Hague မြို့က ICJ တရားရုံးကိုဆေးလွှတ်မဲ့မြန်မာနိုင်ငံကိုယ်စားလှယ်အဖွဲ့ကိုနိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်တာဆက်စုကြည်ဦးဆောင်မှဖြစ်တဲ့အကြောင်းလဲပြောဆိုထားပါတယ်။ကမ္ဘာ့နိုင်ငံကတော့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့တွေ့ရှိချက်တွေအရရခိုင်ပြည်နယ်မှာရိုဟင်ဂျာတွေပေါ်လူကျူးလွန်မှုတွေဟာလူမျိုးတုံးတပြတ်မှုဒါစီ1948ခုနှစ်ဥပဒေကိုချိုးဖောက်ရောက်တဲ့အကြောင်းဆွဆွဲချက်နဲ့တရားစွဲထားတာပါကုလသမဂ္ဂတရားရုံးဖြစ်တဲ့ ICJ ကတော့အမှုကို6လဒီဇင်ဘာ10ရက်နေ့မှာစတင်ကြားနာစစ်ဆေးမှာဖြစ်တဲ့အကြောင်းဒီသတင်းပတ်ထဲမှာပဲသတင်းထုတ်ပြန်ထားပါတယ်ဒီဇင်ဘာလ10ရက်နေ့ကျရင်တော့တရားလိုဖြစ်တဲ့ကမ္ဘာ့နိုင်ငံကဖော်ဝင်စံအုပ်ပါ ICC တရားရုံးမှာရှောက်လက်ချက်အရင်တင်သွင်းရမှာဖြစ်ပြီးနောက်တစ်ရက်မှာမြန်မာဘက်ကရှောက်လဲရမှာပါရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်မခံတဲ့မြန်မာဆွေရကတော့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့နိုင်ငံတကာရဲ့ဆွဆွဲချက်တွေကိုပယ်ချထားပြီးကျူးလွန်သူတွေကိုစုံစမ်းဖော်ထုတ်အရေးယူရတယ်ရှိကြောင်းလည်းပြောဆိုထားပါတယ
်ထိုင်းနိုင်ငံမှာပွင့်ပွင့်လင်းလင်းဝေဖန်ပြောဆိုတဲ့အတိုက်ခံနိုင်ငံရေးပါတီခေါင်းဆောင်တာနတ်တွန်ဂျွန်ရွန်ကရွန်ကက်ဟာရွေးကောက်ပွဲဥပဒေချိုးဖောက်တဲ့အတွက်လွှတ်တော်အမတ်တာဝန်ယူခွင့်မရှိဘူးလို့ဖွဲ့စည်းပုံတရားရုံးကဒီကနေ့ဆုံးဖြတ်ခဲ့ပါတယ်။မလမှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာဝင်ပြိုင်ဖို့မှတ်ပုံတင်ခဲ့တဲ့အချိန်တုန်းကတာနတ်သွန်ဟာသတင်းမီဒီယာကုမ္ပဏီတစ်ခုရဲ့အစုရှယ်ယာတွေကိုပိုင်ဆိုင်ထားတာကြောင့်ဥပဒေချိုးဖောက်တယ်လို့ဆုံးဖြတ်တာပါ။တာနတ်သွန်ကတော့ဒီဆွဆွဲချက်တွေကိုညှင်းဆန်ပြီးနောက်ဆုံးတတ်မှတ်ရမတိုင်ခင်တည်းကသူ့ရဲ့အစုရှယ်ယာတွေကိုရောင်းချခဲ့တယ်လို့ပြောပါတယ်။ ထိုင်းနိုင်ငံရဲ့2019ခုနှစ်ဖွဲ့စည်းပုံဥပဒေထဲမှာသတင်းမီဒီယာနဲ့ထုတ်ဝေရေးလုပ်ငန်းပိုင်ရှင်တွေဒါမှမဟုတ်အစုရှယ်ယာပိုင်ဆိုင်သူတွေလွှတ်တော်မှတ်ဝင်ပြီးအရေးခံပိုင်ခွင့်မရှိဘူးလို့ပြတန်းထားပါတယ်။တရားရုံးဆုံးဖြတ်ချက်ထွက်ပေါ်လာပြီးတဲ့နောက်မှာ Future Forward Party အနေနဲ့ရှေ့ဆက်တိုက်ပွဲဝင်သွားမယ်လို့သူရဲ့ထောက်ခံသူတွေကတာနက်တော်ကပြောကြားပါတယ်။ Future Forward ဆိုတဲ့ Progressive Party ခေါင်းဆောင်ဖြစ်တဲ့အသက်40အရွယ်တာနက်တော်ဟာမတ်လရွေးကောက်ပွဲတွေမတိုင်ခင်တုန်းကအာနာသိန်းခေါင်းဆောင်ပရယုတ်ချန်အိုချာကိုအဓိကစိန်ခေါ်မဲ့အထင်ရှားဆုံးအတိုက်ခံခေါင်းဆောင်တယောက်အနေနဲ့ထွက်ပေါ်လာသူဖြစ်ပါတယ်။ရွေးကောက်ပွဲမှာလည်းသူ့ရဲ့ပါတီကတတိယမဲအများဆုံးရရှိပါတယ်။နိုင်ငံရေးမှာစစ်တပ်ပါဝင်လာတဲ့အပေါ်အပြင်းထန်ဝေဖန်သူတာနက်တော်ဟာမဲဆန္ဒရှင်လူငယ်တွေရဲ့ထောက်ခံမှုကိုတော်တော်လေးရရှိသူဖြစ်ပါတယ်။မတ်လရွေးကောက်ပွဲတွေကစစ်တပ်လိုလာတဲ့ပါတီကနိုင်ရခဲ့တာဖြစ်ပါတယ်။
ဘုရားဘာသာဝင်အများစုရှိရာထိုင်းနိုင်ငံကိုသုံးရကြခီးစဉ်ဖြစ်ကက်သလစ်ခရစ်ယာန်သာသနာပိုင်ပုပ်ရဟန်းမင်းကြီးဖရန်စစ်ဒီကနေ့ပဲကြွလာပါတယ်။ဘန်ကောက်မြို့တော်ကဒွန်မောင်းပြည်ပြည်ဆိုင်ရာလေဆိပ်ကိုရောက်လာချိန်မှာတော့အချင်းနီးတဲ့နိုင်ငံကဝန်ကွယ်ညီမလည်းဖြစ်ငွေစငွေချင်းလည်းဖြစ်တဲ့အသက်89နှစ်အရွယ်တီလိုက်ရင်စစ်စတာအန်နာရိုစာစီဗိုရီကနုနုထွေထွေနှုတ်ဆက်ကြိုဆိုခဲ့တာပါ။1984ခုနှစ်တုန်းကပုပ်ရဟန်းမင်းဒုတိယမြောက်ဂျွန်ပေါ်ရဲ့ခီးစဉ်ပြီးပထမဆုံးအချိန်ထိုင်းနိုင်ငံကိုပုပ်ရဟန်းမင်းကြွလာတဲ့ခီးစဉ်လည်းဖြစ်ပါတယ်။အရှိလူကြီး69ဆန်းညရှိတဲ့ထိုင်းနိုင်ငံမှာအနည်းချင်းလောက်သာရှိတဲ့ကက်သလစ်ခရစ်ယာန်ရဲ့ပထမဆုံးသာသနာပြုတွေရောက်လာခဲ့တဲ့အနှစ်350ပြည့်အထိတ်အမှတ်နဲ့တိုက်ဆိုင်ပြီးပုပ်ရဟန်းမင်းကြီးကြွလာတာလည်းဖြစ်ပါတယ်။ပုပ်ရဟန်းမင်းကြီးဖရန်စစ်ဟာမနေ့ပြန်မှာတော့ထိုင်းပြည်မဟာဝါဇီယာလောင်ကွန်ဝန်ကြီးချုပ်ပရယုတ်ချန်ဟိုချာထိုင်းနိုင်ငံဗုဒ္ဓဘာသာသာသနာပိုင်ဆရာတော်နဲ့တွေ့ဆုံပြီးဘန်ကောက်မြို့တော်ကအမျိုးသားအားကစားရုံမှာတရားဟောကြားဖို့လည်းစီစဉ်ထားပါတယ်။တော့ချန်နေမှာတော့ဘန်ကောက်မြို့တော်ကကက်သဒရယ်ဘုရားကျောင်းမှာတရားဟောကြားဦးမှာပါ။ဒီနောက်မှာတော့ပိုယန်မင်းကြီးဖရန်စစ်ဟာဂျပန်နိုင်ငံကိုဆက်လက်ထွက်ခွာပြီးဒုတိယကမ္ဘာစစ်အဆုံးသတ်ခံနေ့အချိန်မှာပဲအမေရိကန်ကအနုမြေပုံးကျဲတက်ခိုက်တာခံခဲ့ရတဲ့ဟီရိုရှိမားနဲ့နာဂါစကီမြို့တွေကိုတွားရောက်มาလည်းဖြစ်ပါတယ်။ပိုယန်မင်းကြီးဟာဒီချိန်မှာတန်ငယ်မှာလဲအာရှခီးစဉ်နှစ်ခုထွက်ခဲ့ပူပါတယ်။ပထမအချိန်ဖြစ်2014ခုနှစ်မှာတော့ဖိလစ်ပိုင်နဲ့သရီးလင်္ကာနိုင်ငံတွေကိုကြွားရောက်ခဲ့ပြီး2019ခုနှစ်မှာတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုပိုယန်မင်းကြီးဖရန်စစ်ကြွားရောက်ခဲ့ပူပါတယ်
။အမေရိကန်ကစီးပွားရေးဆိုင်ရာအထူးခွင့်ရေးပေးထားတဲ့ဟောင်ကောင်မှာဒီမိုကရေစီနဲ့လူ့အခွင့်အရေးကိုမကာကွယ်ရင်ပေးထားတဲ့အထူးခွင့်ရေးကိုပြန်ရုပ်သိမ်းရေးပါဝင်တဲ့ဥပဒေကြမ်းကိုအမေရိကန်ထက်လွှတ်တော်မှအတည်ပြုခဲ့တဲ့အပေါ်တရုတ်အစိုးရကဒေါသနဲ့တုံ့ပြန်ခဲ့ပါတယ်။အတည်ပြုလိုက်တဲ့ဟောင်ကောင်လူ့အခွင့်အရေးနဲ့ဒီမိုကရေစီဥပဒေကြမ်းထဲမှာမျက်ရည်ယိုပုံးတွေ၊ရာဘာကြီးတွေအပါအဝင်ဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြသူတွေကိုနှိမ်နင်းရမှာလုံခြုံရေးတွေအသုံးပြုတဲ့ပစ္စည်းကိရိယာတွေကိုရောင်းချမှု6လနီးပါးပိတ်ပင်တာပါဝင်ပါတယ်။ဒါအပြင်ဟောင်ကောင်ကိုအထူးကုန်သွယ်ရေးပေးထားတဲ့ခွင့်ရေးကိုလည်းအမေရိကန်ကတစ်နှစ်တစ်ချိန်ပြန်လည်းသုံးသပ်ရမှာဖြစ်ပါတယ်။အခုလိုအမေရိကန်ထက်လွှတ်တော်ကအတည်ပြုလိုက်ပြီးတဲ့နောက်တရုတ်ကအပြင်းထန်ကန့်ကွက်ကြောင်းပြသတဲ့အနေနဲ့တရုတ်နိုင်ငံသားရဲ့ဒုတိယဝန်ကြီးမောက်ကြောင်ယူကအမေရိကန်တန်ရုံတာဝန်ခံဝီလျံကလိုင်းကိုဆင့်ခေါ်ပြီးတော့ဒီဥပဒေအတိမဖြစ်အောင်တားဆီးပေးဖို့တောင်းဆိုခဲ့ပါတယ်။တကယ်လို့ဒီဥပဒေကိုအမေရိကန်ကပြဋ္ဌာန်းမဲ့ဆိုရင်ပြင်းထန်တဲ့လက်တုံ့ပြန်မှုကိုရင်ဆိုင်ရမယ်လို့တရုတ်နိုင်ငံသားရဲ့ဌာနရဲ့ထုတ်ပြန်ချက်မှလည်းဖော်ပြပါတယ်။အမေရိကန်တန်ရုံတာဝန်ခံဘက်ကတော့ဟောင်ကောင်မှာဖြစ်နေတဲ့အခြေအနေတွေကိုအမေရိကန်ကအဓိကစောင့်ကြည့်နေတဲ့အကြောင်းပြောကြားခဲ့တဲ့အကြောင်းတန်ရုံပြောခွင့်ရသူကပြောပါတယ်။ဟောင်ကောင်မှာလူ့အခွင့်အရေးနဲ့ဒီမိုကရေစီဥပဒေကြမ်းကိုပြီးခဲ့တဲ့လကအမေရိကန်ထက်လွှတ်တော်မှအတည်ပြုခဲ့အောက်လွှတ်တော်မှအတည်ပြုခဲ့ရုံကလည်းတရုတ်ကဒေါသနဲ့တုံ့ပြန်ပါတယ်ရှင
်ဗုဒ္ဓဟူးနေ့ညပိုင်းအတွက်နောက်ဆုံးရမြန်မာနေနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြန်မို့လို့ကြီးညာပေးခဲ့တာပါအခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုစတိုက်ထုတ်လွှင့်ပေးသွားပါမယ်ရှမ်းပြည်နယ်မြောက်ပိုင်းတမရုံနဲ့တအောင်းလက်နက်ကင် TNLA တို့ထိတွေ့တိုက်ခိုက်မှုရှိနေတဲ့ကြောင်မဲမြို့နယ်တဝက်ကကြေးရွာဒေသခံ1000လောက်ဟာထွက်ပြေးတင်းရှောင်နေရပြီးတော့ဒီကနေ့မိုင်းကော့ကြေးရွာအုပ်စုနာကခုံငင်းကြေးရွာတွေကိုလက်နက်ကြီးကြီးစံတွေကြားရောက်ပောက်ကွဲခဲ့ပါတယ်။ကြောင်မဲမြို့နယ်ကကေဇေးကြီးအဖွဲ့တွေကတော့ဒေသခံတွေကိုခေါ်ယူကယ်ထုတ်နိုင်ဖို့ကြိုးစားနေပေမဲ့နေမီမအေးချမ်းသေးတာကြောင့်အခက်အခဲတွေရှိနေတယ်လို့ပြောပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုစောထက်ကတင်ပြပေးပါမယ်ရှင်။
ကြောင်မဲမြို့နယ်ခုံငင်းကြီးရွာတဲကိုဒီနေ့နိုဝင်ဘာ20ရက်မနက်ပိုင်းမှာလက်နက်ကြီးကြီးစံကြားရောက်ခဲ့ပြီးနေအိမ်တချို့ထိခိုက်ပျက်စီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။နန်းဆန်မြို့နယ်တချို့နေရာတွေမှာတပ်မတော်နဲ့တိုက်ပွဲဖြစ်တာရှိပေမဲ့လက်နက်ကြီးကြားရဲခုံငင်းကြီးရွာဘက်မှာတော့တပ်မတော်နဲ့တိုက်ခိုက်တာတွေမရှိကြောင်းတပ်အောင်လက်နက်ကင် TNLA ပြောခွင့်ရဘိုးမှုတားအိုက်ကျော်က VOA ကိုပြောပါတယ်။
ကုန်းလုံးတက်မှာတကွမရှိဘူးဒါနဲ့ဒီကပ္ပကမိုင်းငေါ်တက်ကနေလည်းနေဒီလမ်းကြီးထားတယ်မင်းလည်းကအစနိုင်ကြီးကနေဆက်နိုင်ပြည့်တယ်တော်တော်ကြည့်နေအလုံးစမ်းကြီးရှိ
တက်မတော်နဲ့ DNL နေရိုင်းလိုလိုဖြစ်ပွားနေတဲ့တိုက်ပွဲအကြောင်းလုပ်ငန်းခွင်မဝင်နိုင်ပဲပြိမိနေတဲ့ဒေသခံတွေကစားနပ်ရိက္ခာပြက်လက်မှုရှိနေလို့အထောက်ပံ့တချို့ကိုပေးထားရကြောင်းဘုံမှုတားအိုက်ကျော်ကပြောပါတယ်။ခုံငင်းကြီးရွာတွေကိုလက်နက်ကြီးကြားရေးကိစ္စနဲ့ပတ်သက်ပြီးအရှိမျောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောဝင်ရဘုံမှုကြီးဝင်းထွတ်လေးကို VOA ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။အခုနိုဝင်ဘာ10ရက်လောက်ကစပြီးခက်စိတ်စိတ်ဖြစ်လာတဲ့တပ်မတော်နဲ့ TNL တိုက်ပွဲကြီးကြောင်းကြောင်မဲမြို့နယ်ကကြေးရွာဒေသခံတထောင်ကျော်လောက်ဟာထွက်ပြေးတိမ်းရှောင်နေရကြောင်းပရာဟိတကူညီရေးအဖွဲ့ကြီးကပြောပါရတယ်။တိုက်ပွဲကြီးရှိနေတဲ့ကြေးရွာကဒေသခံတွေကိုကယ်ထုတ်ပြီးကြောင်မဲမြို့နယ်ကယာယီစခန်းတွေကိုရွှေ့ပြောင်းပေးဖို့စူးစမ်းနေပေမဲ့တိုက်ပွဲကြီးကြောင်းကယ်ဆယ်ရေးအဖွဲ့ကြီးမသွားနိုင်သေးကြောင်းကြောင်မဲမြို့နယ်နန်းခုံပရာဟိတအဖွဲ့ကကိုဆိုင်ပြီးကပြောပါရတယ်။
ဒီကွန်မြူနာမှာတော့နေရာကျော်တော့ကြားတယ်ကိုဒီဂရိုက်တာဖတ်ကြည့်တော့ဘွားတော့စူးစမ်းနေကြတယ်ဒါပေမဲ့ရှင်ရလူနေလားဆိုတော့ဒီနေနိုင်မနေဘူးဖြစ်နေတယ်ကိုဟုတ်တယ်အဲ့လည်းကြီးတယ်သွားလို့ပဲဆိုတော့အဲ့တော့ကျွန်တော်လည်းမသွားရဲဘူးပေါ့ဗျာဂရိုက်တာကားတွေကသွားလို့မရဘူးပေါ့လို့ဖြစ်နေလမ်းလမ်းဆက်တော်ကြီးကလည်းနည်းနည်းခက်သေးတယ်ပေါ့
တိုက်ပွဲကြီးကြောင့်တိမ်းရှောင်နေရတဲ့မိုင်းခေါက်ကြီးရွာအုပ်စုကဒေသခံတွေကို TNL ဘက်ကစောင့်ရှောက်ထားကြောင်းမိုင်းခေါက်ဒေသခံခန်းလင်းကအခုလိုပြောပါတယ
်အကုန်လုံးစစ်သေးဒီမှာခတ်မှာကြောင့်လည်းလေးရဲ့ဒီနေ့ပါငါမရှိဘူးခင်ဗျားသူတို့ကပြောတာမပေးကြံသေးဆိုတော့တော့အချိန်မကောင်းသေးဘူးပြီးတော့အချိန်ကောင်းမှမြင်မှပဲပြေးချင်တယ်စိတ်ရင်းအကုန်လုံးယူထားတယ်ဒီကြီးရောကလေးရော
ပြီးခဲ့တဲ့ရပိုင်းတွင်းကလည်းမိုင်းငော့တက်စကန်းကနေပြစ်ခတ်မှုကြောင့်အာပြောင်ကျေးရွာတွေကိုလက်နက်ကြီး10လုံးလောက်ကြားရောက်ခဲ့ပြီးမွေးမြူရေးချံတချို့နဲ့လူ၄ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။မပေါက်ကွဲသေးတဲ့လက်နက်ကြီးကြီးစံတချို့လည်းကြန့်ရှိခဲ့ကြောင်းသတင်းမီဒီယာတချို့မှရေးသားဖော်ပြကြပါတယ်။နိုဝင်ဘာ16ရက်နေ့ကတော့ရပ်ဘတ်အဖွဲ့စည်း90ကျော်ကရှမ်းပြည်နယ်မြောက်ပိုင်းတိုက်ပွဲအိမ်နဲ့ပတ်သက်ပြီးအရေးပေါ်ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့တာပါ။အဲ့ဒီထုတ်ပြန်ချက်မှာအော်တိုဘာလကနေလက်ရှိအချိန်ထိတိုက်ပွဲဖြစ်ပွားနေတဲ့ကာလအတွင်းမှာအရက်သားပြည်သူ30ကျော်လောက်ထိခိုက်ဒဏ်ရာရပြီးအနည်းဆုံး5ယောက်သေဆုံးခဲ့ကြောင်းနဲ့အရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေအများဆုံးရပ်တန့်ပေးဖို့တောင်းဆိုထားပါတယ်
။ကိုစော်ထက်သတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့ပေါတော်မွတ်စလင်ဒုက္ခသည်စခန်းမိလာမှုဖြစ်ပေါ်တဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်။ရခိုင်ပြည်နယ်ပေါတော်မြို့နယ်ပုံနှကြီးကြီးရွာအုပ်စုငှက်ချောင်းအမှတ်2မွတ်စလင်ဒုက္ခသည်စခန်းမှာမနေ့ညနေပိုင်းကမိလာမှုဖြစ်ပွားခဲ့တဲ့အတွက်ကလေးငယ်နှစ်ဦးသေဆုံးတာအပါအဝင်ပျက်စီးဆုံးရှုံးမှုတွေရှိခဲ့တယ်လို့မြို့နယ်မိသားဖွဲ့တာဝန်ရှိသူတွေကပြောပါရယ်မိဘတင်လူဦးရေ250ကျော်အတွက်ဒေသခံအာဏာပိုင်တွေကနေအရေးပေါ်ကူညီခဲ့တယ်လို့ကယ်ဆယ်ရေးလုပ်ငန်းတွေအတွက်အထက်အာဏာဌာနဆိုင်ရာကိုတင်ပြထားစေလို့မြို့နယ်တာဝန်ရှိသူတွေကဆိုပါရယ်ဒီအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါရယ်ရှင
်ဟုတ်ကဲ့ပါပေါက်တော်မြို့နယ်ငှက်ချောင်းမှနှင့်မူဆလင်ဒုက္ခသည်စခန်းတွင်မနေ့ကမိလောင်မှုဖြစ်စဉ်မှာကလင်းငယ်တွေသေဆုံးမှုဖြစ်ပွားခဲ့တယ်လို့ပျက်စီးဆုံးရှုံးမှုအခြေအနေကိုတော့ပေါက်တော်မြို့နယ်မီတာဦးစည်းမှုဦးမျိုးမင်းထွန်းက VOA ကိုခုလိုပြောပါတယ
်မိလောင်တော့မှန်ပါတယ် IDV စခန်းပေါ်တော့လာတော့ဘင်္ဂလီ IDV စခန်းသူကသူတို့နေတဲ့အတိုင်းရပေါ့စခန်းတွေဒီဘက်လေးကဒီဘက်လေးကစခန်းနဲ့နှလုံးမိလောင်တယ်နောက်ပြီးတော့55ပြည်ပတ်လည်လောက်ရှိတဲ့လုံးရင်းလေးတွေ73လုံးမိရပါတော့လားပေါ့ကြည့်တဲ့ရရှိနေကြတော့မိကလေးနှစ်ဦးပေါ့တဦးကတော့3မိနစ်နဲ့5လအရွယ်ပေါ့နောက်တစ်ယောက်ကတော့4မိနစ်တမီရေပေါ့အဲမိတဲ့ပါသွားတယ်ပေါ့သူတို့ကမိပါတယ်မဆွဲလိုက်နိုင်ဘူးလေဒီကွာလေအဲမိကမှလုံးပြီးတော့အဲ့နေတဲ့အချိန်မှာဖြစ်ကြတာ哦ဆုံးဆုံးဒါမှမဟုတ်54ပြည့်ကျော်ကျော်လောက်ပေါ့အမှန်တော့ပေါ့
လက်ရှိမိပေးတဲ့လူတွေဟာနှိစက်ရဆွေမျိုးများနေအိမ်မှာယာယီနေထိုင်နေရတယ်လို့ဦးမျိုးမင်းထွန်းကဆိုပါတယ
်အလုံးအိမ်ထောင်စုစုစုပေါင်း33ကျော်အလူကြီးကတော့153ယောက်ကျော်ပဲ။အခုလည်းဒီကတော့ဒီလိုမိစားတဲ့နေရာလေပေါ့ဒီလိုရှိတယ်ပေါ့အဲ့ယူရဲမှာအဲ့မှာပဲဒီလိုတက်ပြီးတော့နေကြတာပေါ့
။မိလောင်မှုမှာမနေ့ကမနေ့12နာရီကျော်ချင်း IDB စခန်းအဆောင်မှ29အခန်းနံပါတ်9အခန်းတွင်မိကျွေးမိကြံကနေတစ်ဆင့်လောင်ကျွမ်းမှုဖြစ်ပွားတာဖြစ်ပြီးအဆောင်ချင်းကိုတော့တက်ဆိုင်ရာရဲစခန်းကနေအမှုခွေးအရေးယူထားတယ်လို့ဦးမျိုးမင်းထွန်းကဆိုပါတယ်။ငှက်ချောင်းမှနှင့်သောကတဲ့စကံမိလောင်ပြီးမိပေးတဲ့သူတွေအတွက်ကယ်ဆယ်ရေးလုပ်ငန်းလှုပ်ဆောင်နေမှုအခြေအနေကိုတော့ပေါက်တော်မျိုးနဲ့သူအုပ်ချုပ်ရေးမှုဦးသွန်းသွန်းကြီးကခုလိုပြောပါတယ
်ဒီကျွန်တော်ဆွေမျိုးများနေရင်နေဆက်စာသင်ကျောင်းတွေမှာနေရာချတာပေးရတယ်ဒီစည်းလုံးကတော့ကျွန်တော်မျိုးသားဘဝပြီးဟိုကတင်ထားတဲ့ခင်ဗျာတော့ဘေးရနေဆက်ဒီမှာကံမှုဦးကြီးဌာနကိုကျွန်တော်ကပေါ့ဒီစည်းပစ္စည်းရရှိတော့ကျွန်တော်တင်ပြတော့ခင်ဗျာလေဒီတော့ကျွန်တော်ဒီစည်းကပေါ့နော်ဆယ်ရိတ်ထားပေးတာရှိတယ်နေရာလေးဟိုကတော့ကြာအဲဒီ UFO ကနေအိမ်တုံးပစ္စည်းတွေတော့ပြီးတော့မှထောက်ပေးနေကြ
ပေါက်တော်မြို့နယ်ကနှစ်ချောင်းမှနှစ်သောကတဲ့စကမ်းမှာအင်တောင်စု956စုလူဦးရေ3000ကျော်ရှိနေပြီး2012ခုနှစ်မှာရခိုင်ပြည်နယ်တွင်ဖြစ်ပွားတဲ့လူမျိုးပါဒရေးပြဿနာကြောင့်ဒေသတွင်းမူဆလင်တွေကနေပြောင်းရွှေ့အခြေချနေထိုင်နေတာဖြစ်ပါတယ်သူတို့နေထိုင်ဖို့တန်ရာတွေကိုအစိုးရကနေစာလုပ်ပေးထားတယ်လို့လဲပေါက်တော်မြို့နယ်သူအုပ်ချုပ်ရေးမှူးဦးသွန်းသွန်းငင်းကပြောပါတယ်ခင်ဗျာ
နိုင်ငံဝင်သတင်းပေးပို့ထားတာပါရှင
်ကျွန်တော်တို့ view ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။
VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့ Victoria အမှုအခြေအနေနောက်ဆုံးရသတင်းလွှာကူနာဆင်ရပါမယ်။နေပြည်တော် Wisdom Hill ပုဂ္ဂလိကမူဂျိုချောင်းက၃နှစ်အရွယ်မိန်းကလေးလိမ်ပိုင်းဆိုင်ရာဆိုကားခံရတာနဲ့ပတ်သက်ပြီးတော့ဒီကနေ့၁၇ချိန်မြောက်ယုံချိန်မှာမှုခင်းဆရာဝန်ကြီးနဲ့ကျောင်းကြီးကျယ်ရေးမှူးတုံးမှလိုင်တို့ကိုစစ်ဆေးခဲ့ပါတယ်။လိမ်ပိုင်းဆိုင်ရာအကြံဖက်ခံထားရတဲ့ကလေးငယ်ရဲ့ကိုရဲကတွေ့ရှိခဲ့တဲ့တုပ်ပိုးစစ်ဆေးထားတဲ့မှန်ပြားကို CID ကသိမ်းယူသွားတာဟာလိမ်ပိုင်းဆိုင်ရာမှုခင်းပေါင်းများစွာကိုစစ်ဆေးပေးခဲ့မှုတဲ့အတွေ့အကြုံတွေအရဒါဟာပထမဆုံးလွှဲအပ်ခဲ့ရတာဖြစ်တယ်လို့မှုခင်းဆရာဝန်ကြီးကတရားခွင်မှာထွက်ဆိုခဲ့ပါတယ်။ဒီအကြောင်းပြေဆုံးကိုတော့ VOE သတင်းတောက်စုစုကတင်ဆက်ပေးပါမယ်ရှင်။
Victoria လို့လူသိများတဲ့၃နှစ်အရွယ်မိန်းကလေးလိမ်ပိုင်းဆိုင်ရာအကြံဖက်ခံရတဲ့အမှု၁၇ချိန်မြောက်ယုံချိန်ကိုနေပြည်တော်ဒက္ခိဏခရိုင်တရားရုံးမှာဒီကနေ့စစ်ဆေးခဲ့ပါတယ်။မှုခင်းဆရာဝန်ကြီးကစေစာမှာပါတဲ့အတိုင်း Victoria ရဲ့မိမကိုမှာတုပ်ပိုးတွေ့ရှိပြီးပိုးရှာဒဏ်ရာတွေရှိရဲဆိုတာကိုထွက်ဆိုချက်ပေးခဲ့တယ်လို့ဒီကနေ့ယုံချိန်အပြီးမှာတရက်လူရဲ့ရှင်းနေဖြစ်သူဒေါ်ရွတ်နုအောင်ကပြောပါတယ်
။ဒေါ်စုရာလီအောင်တို့ဘက်ကပြန်လည်ဆင်မေးတဲ့အခါကျတော့ဒီစေစာကြီးကထောက်သွားတဲ့အတွက်မိတ်ဒူမှလာလျှောက်ခဲ့တယ်ဆိုတဲ့အခြေအနေတစ်ခုပေါ့နော်အဲ့ဒါလေးထူးထူးခြားခြားဆရာဝန်ထပ်ဆိုတာတာတစ်ခုရှိတယ်နောက်တစ်ခုကဒီပလိတ်ပြားပေါ့အဲ့ဒါကို CID ကနေပေါ့အခြား rate case တွေမှာဒီဟာကိုတင်းယူမှန်ပြားကိုတင်းခဲ့တာမျိုးမရှိဘူးဒါပေမဲ့လည်းဒီမှုမှာတော့ထူးထူးခြားဒီဟာကြီးကိုတင်းသွားတာမျိုးရှိနေပေါ့နော်အဲ့ဒါလေးတွေထွက်သွားတာထူးခြားတဲ့ဟာပေါ့
ဒီကနေ့တရက်ခွင်မှာဒုံမာလိုင်းကိုစစ်ဆေးတာတွေဟာမပြည့်ပြတ်သေးဘူးလို့ရှင်နေတွေကပြောပါတယ်။ဒါကြောင့်လာမယ့်ဒီဇင်ဘာလ၄ရက်နေ့ရုံချိန်မှာဒုံမာလိုင်းကိုထပ်မံစစ်ဆေးသွားမှာဖြစ်ပြီးအဲ့ဒီနေ့မှာပဲကျောင်းဆရာမ2ဦးကိုလည်းစစ်ဆေးသွားမယ်လို့သိရပါတယ်။ကလင်းရဲ့ Victoria လိန်ကျန်းဖက်ခံရတဲ့ကိစ္စမှာအမှုမှန်ပေါ်ပေါက်ဖို့အတွက်တနိုင်ငံလုံးမှာရှိတဲ့ပြည်သူတွေကလူလာနေကြပြီးအဲ့ဒီတွေကဝန်ရံသူတယောက်ဖြစ်တဲ့ကိုတက်ကမွန်းညိုကလည်းဒီနေ့ရုံချိန်မှာလိုအပ်တဲ့အသက်တွေအထောက်အထားကိုပြန်ရခဲ့တယ်လို့ဆိုပါတယ်။
ကျွန်တော်တို့မှာဒီကလေးစိတ်ယုံကစေစာမှတ်တမ်းကျွန်တော်ဖတ်ခွင့်မရခဲ့ဘူးလေ။သို့တော့ဒီနေ့မှုခွင့်ဆံပြီးဖတ်ကြတဲ့အချိန်မှာပါပါလဲဆိုတော့သမီးလေးရဲ့အမေကိုသမီးလေးကပြောရရင်မှာယောက်ျားနှစ်ယောက်မျိုးသားနှစ်ယောက်ခေါ်သွားပြီးကမှဘောင်းချွတ်ပြီးကမှသူ့ကိုဖင်မှုကိုစိတ်တယ်ဆိုတာဖြစ်ပေါ်တော့အဲ့အဲ့ဒီတော့ကျွန်မလဲဆိုတော့သမီးလေးတွေတောက်လျှောက်ယောက်ျားနှစ်ယောက်ဆိုတော့တောက်လျှောက်ပြောခဲ့ရဆိုတော့ကျွန်တော်တို့ကတက်တဲ့အထောက်အထားပြန်လဲရရှိခဲ့ပါတယ်
။ Victoria အမှုမှာသားနှစ်ယောက်ကိုတက်တဲ့အဖြစ်ကနေပယ်ဖြတ်ပေးဖို့ဒေါ်အောင်မလှိုင်ကအတနာခံစားလျှောက်ထားခဲ့ပေမဲ့ Victoria ရဲ့မိခင်ဖြစ်သူကလည်းအဲ့ဒီလျှောက်ထားချက်ကိုကန့်ကွက်ကြောင်းအောက်တိုဘာလ22ရက်နေ့ကတင်သွင်းထားပါတယ်။အစိုးရရှင်းနေဖြစ်တဲ့ဒက္ခိဏခရိုင်ဥပဒေအရရှိဦးကျော်မင်းအောင်ကတော့ဒီအမှုအတွက်လိုအပ်တဲ့သူတွေကိုစစ်ဆေးမှာဖြစ်တဲ့အတွက်ဒုံမာလှိုင်ရဲ့သားနှစ်ယောက်ကိုလည်းစစ်ဆေးသွားဖို့အစီအစဉ်ရှိတယ်လို့ဒီနေ့ရုံးချိန်မှာသတင်းတောက်တွေကိုဖြေကြားထားပါတယ်။တရလိုရှင်းနေဖြစ်သူဒေါ်ရွတ်နုအောင်ကဗစ်တိုးရီးယားမိသားစုနဲ့ပတ်သက်ပြီ
းသမီးလေးရဲ့မိသားစုအနေနဲ့ကတော့ရခင်ကနဲ့မတူတော့ဘူးတော်တော်လေးကိုတော့ကတွေများပြီးတော့ဆစ်စီယံကိုစီယံဖြစ်မှုတွေရှိတယ်။နောက်ဆုံးဘလောက်ထိအခြေအနေဆိုးတဲ့အနေအထားတွေဖြစ်လာလဲဆိုတော့သူတို့ကသူတို့မရှိတောင်ကောင်းမယ်ဆိုတဲ့အခြေအနေဒီဖြစ်လာတဲ့အနေအထားလေးတွေရှိတယ်
။ Victoria အမှုဟာလူအများကစိတ်ဝင်စားနေတဲ့အမှုဖြစ်တယ်လို့တမနာယုံကလည်းစောင့်ကြည့်နေတဲ့အမှုတစ်ခုပါ။ အမှုရအဓိကအကြဆုံးတပ်သိရတွေကတစ်ခုဖြစ်တဲ့ CCTV မှတ်တမ်းတချို့ပျောက်ဆုံးနေတာကြောင့်ဗီတိုးရီးယားရဲ့ဖခင်ဖြစ်သူကဒါကိုပြန်လည်စစ်ဆေးပေးဖို့တောင်းဆိုထားပါတယ
်စုစုသတင်းပေးပို့ထားတာပါအခုဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးကြပါမယ်အမေရိကန်ဒီမိုကရက်ပါတီရဲ့၅ချိန်မြောက်သမ္မတကိုယ်စားလှယ်လောင်းတွေရဲ့စကားစစ်ထိုးဘက်ကိုဂျော့ဂျီယာပြည်နယ်အတ္လန်တာမှာဒီကနေ့ကျင်းပပါမယ်ဒီမိုကရက်ပါတီကကိုယ်စားလှယ်လောင်း၁၀ဦးတို့ဒီစကားစစ်ထိုးပွဲမှာအပြန်အလှန်စကားစစ်ထိုးမှာပါဒီမိုကရက်တွေရဲ့စကားစစ်ထိုးပွဲအကြောင်းနဲ့ပတ်သက်ပြီးတော့ VOE ရဲ့နိုင်ငံရေးရာဆိုင်ရာသတင်းတောက်ချင်းမလုံးရဲ့သတင်းဆောင်မကိုမတ်တင်ကြီးထိုက်ကပြောပြပေးပါရှင
်ဒီမိုကရက်ကိုယ်စားလှယ်လောင်းတွေရဲ့စကားစစ်ထိုးပွဲမှာထိတ်ကပြေးနေတဲ့ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့မက်ဆာချူးဆက်အထက်လွှတ်တော်အမတ်အဲလီစ်ဘက်ဝါရင်တို့နှစ်ဦးကဆင်းမြင်ဗဟိုချက်မှာနေရာယူကြပါမယ်ဒီကြားထဲမှာအများစိတ်ဝင်စားနေသူတဦးကတော့အင်ဒီယားနာပြည်နယ်ဆောက်ဘန်းမြို့တော်ဝင်ပီတ်ဘူဒီချက်ဖြစ်ပါတယ်။လာမယ့်ဖေဖော်ဝါရီလမှာဒီမိုကရက်ပါတီတွင်သမ္မတကိုယ်စားလှယ်လောင်းမဲပေးပွဲတွေကျင်းပမယ်။အိုင်အိုဝါပြည်နယ်မှာဘူဒီချက်ကဦးဆောင်နေတယ်လို့လူမှုစစ်တမ်းတွေကဖော်ပြပါတယ်။ပီတ်ဘူဒီချက်ကအခုလိုပြောပါတယ်
The more voters hear my message.
ကျွန်တော်သတင်းစကားကိုမဲဆန္ဒရှင်တွေပို့ပြီးတည်လာတဲ့အတူသူတို့ရဲ့ထောက်ခံမှုပိုရလာပြီးကျွန်တော်တို့တွေပို့ပြီးအခြေခံလာပါတယ်
။နိုင်ငံလုံးဆိုင်ရာလူမှုစစ်တမ်းတွေမှာဥဆောင်နေစေဖြစ်တဲ့ Mr. Biden ကတော့သူဟာနောက်နှစ်မှာသမ္မတ Trump ကိုအနိုင်ယူနိုင်မဲ့အကောင်ဆုံးကိုယ်စားလှယ်လောင်းဖြစ်တယ်လို့ပြောဆိုနေပါတယ
်။ Let me say this. Whomever among us ends up being the nominee.
Democrat Party ကိုယ်စားလှယ်လောင်းဖြစ်ကျွန်တော်တို့ကဘယ်သူပဲရွေးချယ်ခံရခံရနောက်လာမဲ့သမ္မတစစ်အနေနဲ့ကိစ္စကြက်ကြီးနှစ်ခုမလွဲမသွေခြင်းဆိုင်မှာပါအဲ့ဒါကတော့သဘောထားကွဲပြားနေတဲ့နိုင်ငံတစ်ခုနဲ့ဖျော်ဖျက်ဖြစ်နေတဲ့ကဘာဖြစ်ပါတယ
်ဒီမိုကရက်ပါတီသမ္မတလောင်းဖြစ်ရေးရှင်းပြိုင်မှုမှာထိတ်တန့်ကိုယ်စားလှယ်လောင်းတဦးဖြစ်တဲ့အထက်လွှတ်တော်အမတ်ဝါရန်ကတော့အားလုံးအတွက်အစိုးရရဲ့ကျန်းမာရေးစောင့်ရှောက်မှုအစီအစဉ်နဲ့အကျိတ်အနယ်မဲဆွယ်နေတာပါ
Come caucus for me and come fight
ကိုစလေလောင်းမဲပေးပွဲမှာကျမကိုထောက်ခံကြပါဒီအချိန်ကမျောလင်းချက်ကြီးကြီးမားမားများများထားပြီးအနိုင်ရရည်အကျိတ်အနေဂျိုးပန်းရမယ်အချိန်ဖြစ်တာကြောင့်ကျမနဲ့အတူဂျိုးပန်းကြရအောင်ပ
ါအခုစကားစစ်ထိုးပွဲမှာမပါတဲ့ဒီမိုကရက်ကိုစလေလောင်းအစ်စ်တဦးကတော့မက်ဆာချူးဆက်အုပ်ချုပ်ရေးမှူးဟောင်းဒီဘဲပက်ထရစ်ဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်ကမှပါတီသမ္မတလောင်းအဖြစ်ဝင်ရွေးမယ်လို့ကြေညာထားသူပါ
This campaign and
ဒီစီယိုရေးဟာဆိုရင်ကျွန်တော်တို့ပြည်သူတွေကိုစီးလုံးစေမဲ့အခွင့်အရေးတစ်ခုလို့ရှုမြင်ပါတယ
်နယူးယောက်မြို့တော်ဝင်ဟောင်းနဲ့ဘီလီယံနာတထေးမိုက်ကယ်ဘလူးမ်ဘတ်လည်းဒီမိုကရက်သမ္မတလောင်းရွေးချယ်ပွဲမှာပါဝင်လာနိုင်ခြင်းရှိနေပါတယ်ကိုယ်စားလှယ်လောင်းအစ်စ်တွေထပ်ပြီးဝင်လာနေတာကြောင့်လက်ရှိရှင်ပြိုင်နေကြသူတွေရဲ့အခင်းကျင့်နဲ့ပတ်သက်ပြီးမေးစရာဖြစ်လာတယ်လို့သုံးသက်သူလယ်ရီဆာဘတ်တိုကပြောပါတယ
် It's obvious many democratic leaders are
Democrat ကောင်းဆောင်တွေကလက်ရှိ Democrat Party ရဲ့ထိပ်ပိုင်းအခင်းကျင်းပေါ်မှာစိတ်ပြီးစိုးရိမ်နေတယ်ဆိုတာကရှင်းပါတယ်ကိုယ်စားလှယ်လောင်းတိုင်းမှာပြဿနာတွေရှိနေပါတယ်စိတ်ပြီးအသက်ကြီးနေတာအသက်ငယ်နေတာအတွေ့အကြုံရင့်ကျက်လွန်းနေတာအတွေ့အကြုံနှဲပါလွန်းနေတာဒါအပြင်လက်ဝဲဝါဒီဆန်လွန်းနေတာလက်ရဝါဒီဆန်လွန်းနေတာမျိုးစုံရှိနေတာပါ
အတ္တလန်တာကစကားစစ်ထိုးပွဲမှာတော့ဗမောက်အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်ကယ်လီဖိုးနီးယားအထက်လွှတ်တော်အမတ်ကမလာဟဲရစ်မင်နီဆိုတာအထက်လွှတ်တော်အမတ်အီမီကလိုဘိုချာနဲ့နယူးဂျာဆီအထက်လွှတ်တော်အမတ်ကိုရီဘိုကာတို့အပါအဝင်တခြားကိုယ်စားလှယ်လောင်း၈ဦးတို့လည်းပါဝင်ကြမှာဖြစ်ပါတယ်
။မတ်တင်ထိုက်ပြောပြပေးခဲ့တာပါရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com မှာနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအခုကျမတို့ထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ် VOA ကိုအစီအစဉ်တွေကိုဝေဖန်ကြံပေးလို့ရတယ်တည်တချင်းတောင်းလို့ရတယ်ဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 79 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19ကီလိုဟတ်15539ညလိုင်းဒိုမီတာ25ကီလိုဟတ်11803ညလိုင်းဒိုမီတာ32ကီလိုဟတ်9335တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍမှာအငန်ဓာတ်ကိုလုံးဝမစားဘဲနဲ့ရှောင်ကျဉ်တာဟာသွေးတိုးယောဂါကိုကြိုတင်ကာကွယ်တဲ့နေရာမှာမှန်ကန်တဲ့နည်းလမ်းတစ်ခုဟုတ်ပါသလားဆိုတာကို
အဲလုံးဝမစားဘူးဆိုရဲဟာပေါ့နော်ဟိုအငန်စားရင်သွေးတိုးဖြစ်တယ်ဆိုတော့အငန်စားများရင်ပါအငန်ဆိုရဲဆိုဒီယမ်ဆိုရဲဓာတ်ကအသက်ရှိဟိုရှင်သန်မှုအတွက်လည်းသူက
အထွေထွေယောဂအထူးကုဆရာဝန်ကြီးပမောက္ခဒေါက်တာဦးမင်းစောဦးပြောသွားတာပါဒီစီစဉ်ကိုတော့နောက်ပိုင်းမှာထုတ်လင်းပေးပါမယ်ဒါအပြင်ဥကြောဇန်တာရဲ့မြန်မာရေးတုံသက်ခြင်းနဲ့တပတ်တွင်းအားကစားသတင်းလွှာတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့မြန်မာရေးတုံသက်ချက်ကိုနားဆင်ရပါမယ်ICJ ခေါ်နိုင်ငံတကာတရားရုံးမှာလူမျိုးတွုံးတပ်ဖြတ်မှုဥပဒေနဲ့ဆက်ဆက်ပြီးတော့ဆွဲဆူလျှောက်ထားခံရတဲ့အတွက်မြန်မာနိုင်ငံဂုံတိုက်ခါထိခိုက်စီတယ်ဆိုတာအပြင်လက်တွေ့နစ်နာမှုတွေဘလောက်ရှိနိုင်ပါသလဲဘယ်လိုရင်ဆိုင်သင့်တယ်လဲဆိုတာတွေကို1990ရွေးကောက်ခံပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာကျင့်ဆွေနဲ့ဂျာမနီနိုင်ငံဘာလင်တက္ကသိုလ်မြန်မာမှုဌာနအငြင်းစားကတိကဥက္ကမောင်ဆိုလိုနဲ့အတူဥကြောဇန်တာကဆွေးနွေးတုံ့သက်ထားပါတယ်ရှင်
ဒီလိုဖြစ်လာရတာဟာမြန်မာနိုင်ငံဘက်ကကင်တွယ်မှုမှားယွင်းခဲ့လို့လားဆိုတာနဲ့ပတ်သက်ပြီးတော့ဆရာဒေါက်တာတင်းဆွေရဲ့ရှင်းလင်းချက်ကိုကျွန်တော်ကြားချင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့အဲ့ဒါကတော့ကျွန်တော်တို့မမားရဘူးလို့သွားပြီးမြင်လို့တော့မရဘူး။နိုင်ငံကအမြင်နဲ့ပြည်တွင်းအမြင်ကတော်တော်ကိုကွာဟတဲ့အခြေအနေပေါ်မှာဒီဟာရင်ဆိုင်ပြီးဖြစ်လာခဲ့တယ်။2012ခုနှစ်ကဆိုခုနှစ်နှစ်ရှိပြီပေါ့။အဲ့ဒီကလေးကဒီရခိုင်ပြည်နောက်ပိုင်းဒေသကကိစ္စကိုကြိုက်တွေ့ဖြစ်ရှင်းနေအရင်အစိုးရကရောအခုအစိုးရကရောဒီအစိုးရနှစ်ခုရဲ့နောက်မှာတက်မတော်ပါဘော။နောက်ဒါလက်နက်ကိကိစ္စတွေဖြစ်တယ်လက်နက်နဲ့ဖြစ်ရှင်းခဲ့တဲ့ကိစ္စတွေဖြစ်တော့တက်မတော်ကတာဝန်ရှိဆုံးမှာသို့တော်လည်းပဲတာဝန်ခံရတဲ့အစိုးရနှစ်ရလုံးဘူးတိုက်စိအစိုးရရောလက်ရှိအစိုးရရောပေါ့နော်သူတို့လည်းတာဝန်မကင်းကြပါဘူး။အဲ့တော့ကြိုက်တွေ့ဖြစ်ရှင်းမှုဟာဘာကိုအကျိုးစီးပွားကိုချိန်ခံပြီးရှင်းတယ်လေဆိုတာကျွန်တော်ထင်တာကတော့အရင်ဆိုရတဲ့ခုဆိုရနဲ့နောက်တစ်ခါတက်မတော်နေရတူဖို့မရဘူးခင်ဗျဒါကြောင့်ပါလေဒီလိုဖြစ်သွားပြီးတိုင်းပြည်တစ်ခုလုံးရဲ့အဲဂုဏ်သိက္ခာပါထိခိုက်တယ်ဒါကြောင့်ဆောင်ရွက်မှုဟာအဲမှားတယ်လို့ပြောရမလားသို့မဟုတ်ကျွန်တော်လိမ္မာပါဏတ်မှုမရှိခဲ့တာလားလို့တော့ကျွန်တော်ကသံသယရှိပါတယ်ခင်ဗျ
ဟုတ်ကဲ့ဆောက်ခင်မောင်သောသဖရားလေးကြားချင်ပါတယ်ခင်ဗျဒီကိစ္စနဲ့ပတ်သက်ပြီးမြန်မာဘက်ကကင်တွယ်မှုမှားယွင်းခဲ့လို့များအခုလိုတရားစွဲခံရတယ်လို့ဆရာသုံးသပ်မိပါသလ
ားအဲမာယွင်းညလို့ပြောရမလားခဏဟိုဆရာဦးကျော်စီပြောလို့ပဲမနိုင်မှာဘူးလို့ပြောရမလားတော့မသိဘူးမှားတော့မှားခဲ့တာပဲဘာဖြစ်လဲဆိုလို့ရှိရင်ဒီပြဿနာကကျွန်တော်နဲ့ဦးကျော်နဲ့ရောဦးညဝင်းအောင်နဲ့ရောဆော့ကြီးတွေပြောခဲ့ပြီးပါပြီခဏခဏလည်းပြောဦးတယ်ဒီကျွန်တော်ကတော့ဆော့ကြီးတွေကဒီအန္တရာယ်ကမရှိဖွဲ့တာကိုလုံးဝသဘောမတူတယ်လို့လုံးဝမထောက်ခံနိုင်တယ်လို့ဒါပြည်ရေးကိစ္စကိုအပြည်ပြည်ဆိုင်ရာကိစ္စအဖြစ်ကိုရအောင်တွန်းပို့သွားတယ်လို့ကျွန်တော်ပြောခဲ့ပြီးပြီအဲ့ဒါအဲ့ဒီအရာနဲ့ဆက်ပြီးမှားခဲ့တာအဲ့ဒီမှားခဲ့ပြီးတော့ပိုင်းမှာတောင်ဆန်းစုကြည်ကလည်းဒီကုလသမဂ္ဂညီနာခံကြီးဆိုသူကအနာရကသာတိတိပဲသွားကြတယ်နောက်မှချင်းဆိုတခါမှတော့မတက်တော့ဘူးဥပန်ဒီကိုသွားတက်ခိုင်းတာနဲ့ဘုရုသွားတက်ခိုင်းတဲ့နည်းလမ်းမျိုးလုပ်နေတယ်သူစတက်ခါတာတော့ငါသူ့နာမည်ရအမ်တန်ကောင်းနေတဲ့ရှိအဲ့လိုချင်းနေမှာဒီ UN မှာအစည်းအဝေးမှာသူကိုယ်တိုင်သွားပြီးရှင်းပြနေတယ်ဒါတဲ့လူချင်းနေရတဲ့ကဘာကြမ်းရတယ်ပါပါတယ်ကျမတို့ရဲ့လက်ရှိချင်းနေရလို့လို့ပါဆိုတာကိုသူရှင်းပြခဲ့တင်တယ်အဲ့ဒါကိုသူရှင်းမပြခဲ့လို့ဒီပြဿနာပုံပြီးကြီးထွားသွားတယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ဆရာဒေါက်တာတင်းဆွေကဒီကိစ္စကိုဖြည့်ဆွတ်များဆွေးနွေးခြင်းပါလား
အဲပြောရတာတော့ဖြစ်တယ်ဒီတော့ကြားကဝေးရနေပြောရတာကိုတော့အောင်ဆန်းစုကြည်ကိုနိုင်ကကိုနိုင်ကပို့ပြီးတော့ဒီကိစ္စကိုပို့သိပါလိမ့်မယ်သူလည်းပဲကောင်းမယ်လို့ယူဆတဲ့ပက်ကိုရေးကြည့်တော့ဆုံးဖြတ်သွားတယ်လို့ကျွန်တော်မြင်ပါတယ်ဟိုတော့အောင်ဆန်းစုကြည်ပဲဖြစ်ဖြစ်တော်ရှိနေတဲ့သမတဖြစ်ဖြစ်နောက်ဆုံးဗိုလ်ချုပ်မှုကြီးမဲအောင်လည်းဖြစ်ဖြစ်ဘယ်လိုပဲပြောပြောဖြစ်ပြီးသားကိစ္စကို နိုင်ငံတကာမှာအထူးသဖြင့်ပေါ့ဒီဘာသာရေးအခြေခံနဲ့အုပ်စုတွေကမကောင်းမြင်ထားခဲ့တာကြာပြီဖြစ်တဲ့တည်းကျွန်တော်စကားသွားပြောပြောနဲ့လည်းရမယ့်ကိစ္စမဟုတ်ဘူးဖြစ်ပြီးသားကိစ္စကိုဒီကိုကျွန်တော်ကာလို့မရတဲ့အနေထားရောက်သွားခဲ့တယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ကျွန်တော်နောက်ဆက်ဆက်မေးချင်တာကတော့အခုမြန်မာနိုင်ငံသူနိုင်ငံသားတွေအသာငန်းငန်းနဲ့လူကျင်ခဲ့တဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးခရီးကိုတော့အခုလိုဖြစ်ရတွေကဘလို့ရိုက်ခတ်လာမယ်လို့ထင်ပါလေဆရာဦးထမောင်သောစပြောပါခဏတကယ်ကြောက်ဘူ
းနည်းနည်းပါပါတော့ထိခဲ့မှာပဲညနေသိအသိအများကြီးတော့ထိခဲ့မယ်ဆိုတော့ကျွန်တော်မထင်ပါဘူးဘာမှပြည်တော့ပြင်းနေတဲ့အမြင်နဲ့နိုင်ငံရမှမြင်တဲ့အမြင်နဲ့လည်းသိမတူကြဘူးအဲ့တော့ဘာမှပြည်တဲ့လူတွေအမြင်ကတော့ဒီသူတို့ဒီအစိုးရကိုပဲသူတို့ယုံကြည်မှုဆက်ရှိနေဦးမှာပဲဆိုသိပြီးတော့ကျွန်တော်အဲ့ဒါတော့သိပြည်သိရေးမှာတော့ထိခဲ့မယ်ဆိုတော့ကျွန်တော်မထင်ဘူး
ဆောက်တည်းဆိုရင်အဲ့တော့မြန်မာနိုင်ငံမှာအဓိကအဖြစ်ပေါ့လေနိုင်ငံရေးအင်အားစုသုံးခုဒါတက်မတော်ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့တိုင်းရင်းသားအင်အားစုတွေဆွေးနွေးတော့သုံးဝင်ဆိုင်ကွဲနေတယ်လို့နိုင်ငံတကာကသုံးသက်တွေကပြည်တွင်းကနိုင်ငံရေးသုံးသက်တွေကတော့ယူဆကြပါလေဆိုတော့ဒီပြဿနာဖြစ်လာတဲ့အခါမှာဒီသုံးဝင်ဆိုင်ဟာပုံပြီးစီလုံးညို့သွားနိုင်ပါသလားသူတို့မဟုတ်ကွဲလွဲမှုပုံပြီးတော့တိထွားနိုင်ပါလားတယောက်ရဲ့အာဏာချက်ကိုတယောက်နင်းပြီးတော့သူကြောင့်ငါကြောင့်ဆိုတာမျိုးဖြစ်လာနိုင်သလားသူတို့မဟုတ်ငါတို့စီတလုံးနဲ့ရင်ဆိုင်ရမယ်ဆွဲစီတန်းနဲ့ပုံပြီးညို့သွားမယ်ထင်ပါလားဆရာတို့ဆွေ
ဟိုအာမနာရံပြောရရင်ဒီသုံးစုလို့အခွဲခံထားတဲ့အမြင်ကိုကကျွန်တော်ကစီလုံးညို့မှုအတ္တမအားနေတဲ့နိုင်ငံဖြစ်တယ်လို့ကျွန်တော်ပြောပါလိမ့်မယ်တိုင်းရင်းသားလို့ပြောနေတယ်တိုင်းရင်းသားမှလည်းကျွန်တော်မြင်တာကတစုလေလို့မမြင်နဲ့တိုင်းသားရဲ့လူမျိုးကတော့အယူဆရက်တိကျတဲ့မျိုးရှိတယ်လို့ကျွန်တော်ထင်တယ်ခင်ဗျာသို့တော်လည်းပဲကျွန်တော်ဆိုရင်တော့ဘာလို့ကြောင့်ပြုပြီးတော့ဟောခုတရားစွဲခံရတာကဒီ energy source ရဲ့အဖြစ်တော့ energy source ကိုဒီအနေပုံချပြီးတော့ကိုမဲရာကြီးသို့မဟုတ်ကိုအကျိုးစီးပွားအတွက်နိုင်ငံရေးတောင်းထားမှုတွေဖြစ်လာနိုင်တယ်ဒါကကျွန်တော်တို့ဟိုနီးနီးရေးရောတိုင်းပြည်ကလုံးတော့မကောင်းတယ်လို့အဲ့လိုတုံ့ချရရင်ပါရရမှာပေါ့တရားဥပဒေလူလူတွေကကောင်းကြီးကြီးနဲ့ဒီစိတ်ကြည့်ပြီးတော့ဟိုဆုံးဖြတ်တင်ကြတယ်လို့ကျွန်တော်ကတော့မြစ်တရားခံလို့ပါတယ
်ဟုတ်ကဲ့ရှောက်ခင်မောင်စွာရဲ့သဘောထားလေးသိကြပါရဲ့ငါတို့ကရှိနေတဲ့အကွဲကြောင့်ဟာပို့ပြီးနေဆိုင်သွားမလားသူရိမုတ်သူ့ပေါင်းရင်ဆိုင်ရမယ်ဆိုတဲ့သဘောနဲ့ညီညွတ်မှုရှိလာမယ်ထင်ပါလား
မနော်ကျွန်တော်ဆရာဦးကြီးစီပြောသွားတာနဲ့တော်မင်းများသဘောထားချင်းတိုက်ဆိုင်မှုရှိတယ်။ဘာဖြစ်လဲဆိုတော့ဟိုသူတို့ရုပ်ောက်ပွင့်နေတာတော့မဲဆွဲရတော့မယ်ဆိုရင်တော့ဒါမဲဆွဲတာထုံစံကကိုယ့်အပြစ်မရှိဘူးညီများပဲပုံချတတ်တာ哦။အဲ့တော့အဲ့ဒါမျိုးကိုအသုံးချပြီးတော့မဲဆွဲရနိုင်မယ်လို့တော့ကျွန်တော်ထင်တယ်။ဒါပေမဲ့ဟိုတခုကျွန်တော်ပြောညင်တာကဒီလိုခုံယုံနေပါလေတင်းနေဆိုတာအင်မတန်ကိုခကြီးကြားတဲ့ကိစ္စကြီး။အခုတင်းနေဇာတို့တင်လာလဲရှိသေးတာ哦။တင်းရင်ချက်လက်ရှာဖွေရအောင်မယ်ဘာလို့အောင်မယ်ညာလို့အောင်မယ်အဲ့ဒါလေးနဲ့လည်းပြန်ကြည့်အောင်မယ်ကျွန်တော်မှတ်မိလို့ဆိုရင်ဟိုတောင်နဲ့ရောက်နေတဲ့ဆူဒန်တမရပေါ့အရင်ကတော့မြောက်ဆူဒန်ပေါ့လေတောင်ဆူဒန်မြောက်ဆူဒန်ကွဲတော့ကအဲ့မြောက်ဆူဒန်တမရကိုလည်းသူတို့တရားဆွဲပြီးတော့အဲ့သူတို့ ICC ကနေလွှင့်ရမှလည်းဆိုပြီးတော့ဟိုမှာဗရန်ကိုထုတ်ကြတာအဲ့ဒါမှလိုင်းရင်သူ့ကိုပို့ပေးပါဆိုတော့အဲ့ကျွန်တော်မှတ်မိလို့ပြန်ပြောရင်နှစ်ခါကြည့်ပြီးမရလေဘူးဗျာပထမတစ်ခုကသူဒီ Africa Union ဘောသူ OEU လာပါလေအဲ့ဒီအစီအစဉ်သွားတက်တယ်တောင်အာဖရိကမှာအဲ့ဒီတော့ဒီ ICC ကနေထလာပြီးတော့ဒီလူကို criminal လုပ်ထားတယ်ဘောပို့ပေးပါကျွန်တော်တို့စီကိုဆိုဟိုတောင်အာဖရိကနဲ့ငါချက်ချင်းပြန်ဖြေတာအကျုပ်တစီလာတဲ့ဧည့်တွေကိုဖမ်းပို့ရမယ်စား Africa ရင်ကျေးမှုနဲ့လုံးဝမဆပ်ဘူးမလုပ်နိုင်ဘူးငါတို့ပိတ်ကြတာငါတို့အတွက်တည်းအခါမုံမင်းတို့အတွက်တည်းအခါဖြစ်ရင်ဖြစ်နိုင်မယ်အဲ့ဒါတစ်ခုနောက်တစ်ခါဆူဒန်ဆိုမွတ်စလင်နိုင်ငံကိုသူတို့ Islamic conference ခုသွားကြတယ်အဲ့လိုပဲ stand down နေအဲ့လိုပဲဟိုလည်းပြောင်းရင်းတာပဲမင်းတို့တောင်းနေငါတို့မပြီးနိုင်ဘူးတဲ့ငါတို့ဧည့်သည်ကိုငါတို့ကခွဲရမယ်အဲ့တော့အဲ့မှာလည်းဒီချက်တစ်ခုကိုကျွန်တော်တို့စဉ်းစားရမယ်အခုဒီကသူတို့ ICJ မှာတင်မယ်ပါတင်မယ်ဆိုပေမဲ့ဘယ်တော့ ठी ဘယ်လိုဘယ်တော့နိုင်နာမလဲမနိုင်နာတဲ့နိုင်ငံကြီးလက်ရှိဦးမှာပဲလေ
ဟုတ်ကဲ့ဆရာဒါပေမဲ့စောစောကဆူဒန်တနာ ICC ဒါလူပုဂ္ဂိုလ်တူးချင်းကိုဆွဲလို့ရတယ်ဒါပေမဲ့ ICJ မှာကျတော့နိုင်ငံချင်းဖြစ်တဲ့ကိစ္စဖြစ်ပါလေဆိုတော့ ICC ကိုသိအလေးမထားခြင်းကြတော့မှ ICJ ရဲ့ဆုံးဖြတ်ချက်ကတော့တစုံတစ်ခုတော့ထိခိုက်လာမယ်ထင်ပါတယ်အဲ့ကိစ္စကိုဆရာဘယ်လို
ICJ နဲ့ကျွန်တော်ထင်တယ် ICJ မှာလည်း ICJ ဆုံးဖြတ်ချက်ကိုမနိုင်မလိုက်နာတာတွေကြုံမှုတာပဲဥပမာအဖြစ်ဒီမှာဒီယူရီးယားနဲ့ကမ္ဘောဒီးယားနဲ့သူတို့ဖရာဝီယားနဲ့နေစားကြောင်းကဖျားယောင်းတစ်ခုလူရပြီဖြစ်ကြတော့ဒီ ICJ ကနေပြီးကမ္ဘောဒီးယားကိုနိုင်ပြီးဆိုတာပဲဒါပေမဲ့ခုတည်းကလေယူရီးယားအဲ့ဒီနေစားသူဝင်နေတဲ့ချင်းသူဝင်တက်တဲ့ချင်းဝင်တက်ဆွဲလုံနေတာပဲဆုံးဖြတ်ချက်သူကြီးမှမဆိုင်ပဲအဲ့ဒါကတခုနောက်တစ်ခါဟိုမှာရုရှားယူရုကနေဒါဘုံမှာပြက်ကြတော့ကမိလောင်သွားတာနည်းတာမဟုတ်ခွင့်ဆိုင်ခင်းနေအဲ့ဒါကနေဒါရော်ကြီးတောင်းတယ် ICJ ကနေရုရှားပြောတယ်အဲ့တော့ကဆိုဗီယက်ယူနီယံခေတ်ပေါ်လေ ဟိုမပေးနိုင်ဘူးတဲ့ဘာမှမလုပ်ဘူးဘာလုပ်နေလဲဆိုတော့အဲ့တော့ခင်ဗျာဟိုပါပဲဗျာဟို might this right ပဲအင်အားကြီးတဲ့နိုင်ငံကြရင်ဒီ ICJ ရော ICC ရောတော့ပုံမကြရဲဘူ
းဟုတ်ကဲ့အဲ့ might this right ဆိုတော့သဘောကျပါတယ်ဒါပေမဲ့မြန်မာနိုင်ငံအခုရင်ဆိုင်နေရတဲ့ကိစ္စမှာတော့မြန်မာနိုင်ငံကသိပြီးရောခွန်အားကောင်းတဲ့နိုင်ငံလဲမဟုတ်လေတော့အကောင်းဆုံးကဘယ်လိုလုပ်သင့်ရထင်ပါလားကြီးရော
အကောင်းဆုံးကတော့အချိန်ကိုဆွဲနိုင်မှဆွဲနိုင်တာအကောင်းဆုံးနည်းပဲအချိန်ကိုဆွဲကြာသွားလေကမ္ဘာအချိန်ကြီးဆိုတာသိတဲ့တည်းမှာဒီနေ့ဒီမျိုးနဲ့ပြန်ဒီမျိုးပြောင်းနေလို့ပြောင်းနေတာဆိုတော့ဟိုဗမာအစိုးရအနေနဲ့ရောဗမာပြည်ရလူတွေအားလုံးအနေနဲ့ရောအကောင်းဆုံးနည်းကအချိန်ကိုဆွဲနိုင်တာဆွဲဆွဲပြီးတော့သူတို့တခုမင်းချက်ကြီးချက်ကြီးအဖြစ်မပြီးပဲနဲ့နောက်ဆုံးသူတို့အမဟိုမပေးတော့မရမယ့်အချိန်ဒီမျိုးကျမအဲ့လိုဖြစ်ပြီးတာမျိုးအဲ့လိုနည်းနဲ့အချိန်ဆွဲသွားတာကောင်းမယ်လို့ကျွန်တော်ထင်တယ်
ဟုတ်ကဲ့နိုင်ငံသားဆိုဆိုင်မှာတကယ်ပဲအဲ့လို mighty strike ဆိုတာဖြစ်နေပါလားဒီကိစ္စမှာလည်းအဲ့လိုပဲဖြစ်သွားမယ်ထင်ပါလားဒေါက်တာတင်းဆွေလည်းဖြစ်ဆက်ဆွေးနွေးပါဆရာ
ဟုတ်ကဲ့ဒီဥပဒေတရားကိစ္စကဟိုဆရာဦးမောင်တို့ပြောတယ်ပေါ့အမှန်တမ်းအခြေယူပါလေနိုင်ငံကခုံရုံးဆိုတော့ပို့တော်မှအခြေကျင်းပြင်းနေအခြေယူပါလိမ့်မယ်ဒီဖြစ်စဉ်တွေတော့ကျွန်တော်ကအခြေစိတ်မသိပါဘူးဟိုဒါရအလွန်ကြာဦးမယ်လို့ယူဆပါတယ်နောက်တစ်ခါလာအားကြီးတဲ့နိုင်ငံဟိုဆိုဗီယက်ပြည်ပြည်အမေရိကပြည်ပြည်ပေါ်ပြန်အဲဘယ်နိုင်ငံတွေကမဆိုဒီနိုင်ငံတကာရဲ့အမြင်တွေကုလသမဂ္ဂအမြင်တွေကိုဆန့်ကျင်ခဲ့တဲ့ဥပမာတွေအရကမ္ဘာတမိုင်မှာတော်တော်များပါတယ်ဒီထဲမှာကျွန်တော်တို့နိုင်ငံကတော့အားကြီးတဲ့နိုင်ငံလည်းမဟုတ်နိုင်ငံကကြီးကြီးလေးနောက်တော့ဘာသာရေးအကြီးလို့ရှင်းနေပါလားရေးရအာလူကြီးနေတဲ့ဘာသာကိုအဓိကလို့တဲ့နိုင်ငံဆိုတော့ကျွန်တော်တို့နိုင်ငံကအဲ့ဒီလိုမိုက်ဆိုတဲ့အားကိုတုံ့နိုင်စွမ်းမရှိတော့မရှိပါဘူး။အဲ့တော့နိုင်ငံတကာမှာရင်ဆိုင်တဲ့အခါမှာတော့ဟိုအင်အားကြီးတွေလောက်တော့ကျွန်တော်တအားမရှိဘူး။အဲ့တော့ကျွန်တော်ဆိုတာဆွေးနွေးဖို့ကောင်းကြီးကြီးနဲ့ဟာလာဟိုစိတ်စဉ်းစားမှန်မှန်နဲ့တာဝန်ရှိတဲ့လူအကုန်လုံးကပေါ့နော်တာဝန်ဆောင်သူကြီးတယောက်ခဲ့နေမှရပါဘူး။တာဝန်ရှိတယ်ဆိုတဲ့ပုဂ္ဂိုလ်ကြီးတွေကကောင်းကြီးကြီးနဲ့တိုက်ပြီးမျက်နှာကြည့်ပြီးရင်ဆိုင်ဖို့ဟုတ်တယ်ကပြင်ဆင်ပြောသားသိကြတယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ဥကျော်စံတရဲ့မြန်မာရေးတုံးသက်ချက်အစီအစဉ်ကိုနားဆင်ပြီးအခုတော့လာမယ့်စနေညတရိုက်လေးလိုင်းအစီအစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအတိအပြည့်ပြန်စီရှင်
ခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့လက်နက်ကိုင်ပြစ်ခါတွေကို short ချနိုင်ဖို့ဂျာဝင်စစ်ဆဲဖြစ်ရှင်းမဲ့လူလိုနေပြီလို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကအကြံပြုလိုက်ပါတယ်။ရခိုင်ပြည်နယ်ပါဝင်မြန်မာနိုင်ငံကလက်နက်ကိုင်ပြဿနာအတွက်ဂျာဝင်စစ်ဆဲပြင်နိုင်မဲ့လူလိုနေပါပြီလား။ရှင်းမတိုးနိုင်ပေဖြစ်နေရတဲ့ငင်းငင်းဆွေးနွေးမှုတွေရှစ်ဆက်နိုင်ရေးဘလို့ဂျာကန်အဖွဲ့အစည်းလူပုဂ္ဂိုလ်မျိုးတွေကအကူအညီပေးနိုင်မလဲဆိုတာတွေကိုနိုဝင်ဘာ23ရက်ဒီတစ်ပတ်စနေနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါ။ပါဝင်ဆွေးနွေးမိမယ့်လူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရက်လေးလိုင်းအစီအစဉ်ကကြိုဆိုပါရခင်ဗျာ
။လာမယ့်စနေညတရက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့အတွက်ထပ်မံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့ဒီတစ်ပတ်မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။အငန်တက်ကိုလုံးဝမစားဘဲရှောင်ကျင်တာဟာသွေးတိုးယောဂါကိုကြိုတင်ကာကွယ်တဲ့နေရာမှာမှန်ကန်တဲ့နည်းလမ်းတစ်ခုမဟုတ်ဘဲတနည်းတာလိုအပ်တဲ့အငန်တက်ပမာဏမကျော်အောင်ထိမ့်ညှိစားတောက်ပေးခြင်းကသာမှန်ကန်တဲ့နည်းလမ်းတစ်ခုဖြစ်တဲ့အကြောင်းကိုဒေါက်တာတန့်စောကစီစဉ်တင်ဆက်ပေးထားပါတယ်ရှင်
ဒီတရားကမဖြစ်အောင်အငံတက်ကိုရှော့စားပါလို့ဆိုတာကြောင့်အငံတက်ကိုလုံးဝမစားဘဲနေတဲ့သူတွေကိုလည်းတွေ့မြင်နေရပါတယ်။တက်ရှိတွေရှင်သန်မှုမရှိမဖြစ်လိုအပ်တဲ့အာဟာရဓာတ်တွေထဲမှာအငံတက်ကလည်းတစ်ခုပါဝင်ဖြစ်တာကြောင့်ဒီတရားကမဖြစ်အောင်အငံတက်ကိုလုံးဝမစားဘဲနေတာဟာမှားရင်းတဲ့အယူဆတစ်ခုဖြစ်တယ်လို့အထွေထွေယောဂအထုကုဆရာဝန်ကြီးတူဦးဖြစ်သူပါမောက်ခဒေါက်တာဦးမင်းစောဦးကပြောပါတယ်
။အဲလုံးဝမစားဘူးဆိုတဲ့ဟာပေါ့နော်။ဟိုအငံစားရင်သွေးတိုးဖြစ်တယ်ဆိုတော့အငံစားများရင်ပါ အငဲဆိုရဲဆိုဗီယက်ဆိုရဲတက်ကတက်ချီဟိုရှင်တန်မှုအတွက်လည်းသူကမရှိမဖြစ်တဲ့နေရာမှာပါပါတယ်တချို့အစွန်းရောက်သွားတဲ့ယူဆပေါ့နော်အငံပါတဲ့ဟာတွေလုံးဝမစားတော့လုံးဝမစားတဲ့အခါအစားတောက်တဲ့မှာရောဘယ်တဲ့မှာဘယ်မှမထည့်တဲ့အခါမှာအငံတဲ့ချို့ရင်းတဲ့ယောဂဆိုတာပြန်ပြီးတော့ဖြစ်တတ်ပါတယ်အထူးသဖြင့်အသက်ကြီးတဲ့လူမျိုးပိုဖြစ်တတ်ပါတယ်အဲ့တော့မျှတောက်အောင်စားတာနော်ဟိုကျမနဲ့ညီညွတ်အောင်နေတိုင်းစားတော့မှုတော့ပို့ပြီးတော့အရေးကြီးပါအငံလုံးဝမစားဘူးဆိုရယ်ယူဆမှာပါတယ
်သွေးထဲမှာအငံတက်တွေနေပါလာတဲ့အခါပြုတ်အံ့နှုံးခွေပြီးကောင်းမှုကောင်းကင်တာတွေကိုခံစားရရပါတယ်တကြီးရွယ်ဦးတွေဟာအငံတက်နေပါတဲ့လက္ခဏာတွေကိုတိတိတသာခံစားကြရတာပါအငံတက်ချွတ်တဲ့မှုဟာပြင်းထန်ခဲ့မဲ့ဆိုရင်ကြက်သားအားနေတာတွေကြက်တက်တာတွေလိုမျိုးခံစားရနိုင်ပြီးတက်တာနဲ့မေမျောတာတွေထိပါကြုံတွေ့ရနိုင်တယ်လို့ကျွမ်းကျင်သူတွေကပြောကြပါတယ်အငံတက်ကိုလုံးဝရှောင်ကျဉ်တာမျိုးမဟုတ်ပဲတနည်းတာလိုအပ်တဲ့အငံတက်ပမာဏရရှိအောင်စားသုံးပေးဖို့တော့လိုတယ်လို့မြန်မာနိုင်ငံသွေးတွရက်ကအဖွဲ့အတွင်းရေးမှူးဖြစ်သူဗမောက်ခဒေါက်တာဦးရဲမြင့်ကပြောပါရစေ။
ညဝေကျင်တာကပါလဲဆိုတော့အငံမှာကျွန်တော်တို့ကနေ့စဉ်စားသုံးနေတဲ့အစားအသောက်တွေထဲမှာစားလိုက်ရင်အငံလွန်ကဲနေတာမျိုးမဖြစ်ရဘူး။ဟုတ်တယ်ဥပမာအဖြစ်ပြောရမယ်ဆိုရင်ကျွန်တော်တို့တွေးတွန်းရောဂါကိုမဖြစ်အောင်ကာကွယ်တဲ့ခါမှာတဏီကုံစားသုံးတဲ့အစားအစာမှာကျွန်တော်လက်ဖေးစွန်းလေးနဲ့တိုင်လိုက်မယ်ဆိုရင်စားကိုလက်ဖေးစွန်းထုတ်တိုက်လေးပေါ့လက်ဖေးစွန်းထုတ်တိုက်လေးတစွန်းစာလောက်ကိုကျွန်တော်တို့ကအဲ့ဒါလေးကကိုယ့်ရဲ့တဏီတာလိုအပ်ချက်မနဲ့နေ့လည်ညနေမနဲ့စာ3စာပေါ့နော်မနဲ့နေ့လည်ညနေအစာ3ချိန်ရဲ့နောက်တစ်ခါကြားထဲမှာစားမဲ့ဥပမာပြောအစာပြည့်စားမဲ့ဥစ္စာတွေအကုန်လုံးစုစုပေါင်းကစားပမာဏအဲ့လောက်လောက်ပိုင်းလုံလောက်တယ်အဲ့ထက်ပိုပြီးတော့ထည့်နိုင်တဲ့ဥစ္စာမျိုးဆိုရင်တော့ကိုယ့်ရဲ့ခန္ဓာကိုယ်ကစားတာများသွားပြီလို့ယူဆတယ်။ဒါကြောင့်အချမ်းမြင့်ပြောမယ်ဆိုရင်ခုနကမေးသလိုမျိုးပဲစားလုံးဝမစားရင်ဆရာကကွယ်နိုင်လားဆိုတော့မဟုတ်ပါဘူး။စားလုံးဝမစားရင်အဲအန္တရာယ်တစ်ခုရှိပါလေ။ခန္ဓာကိုယ်မှာစားတတ်ဆိုတာလည်းအတင်းတင်းလိုပါတယ်။ဒါပေမဲ့စားဖို့ဟိုရှော့စားဖို့လိုတယ်ဆိုတာကိုကျွန်တော်တို့အဓိကပြောချင်တာပါ။စားဖို့ပိုမစားသုံးဖို့ပဲလိုတာကိုပြောချင်တာပါ။အဲ့ဒါလေးကပြည်သူတွေထဲမှာအမှတ်မှားနေပြီးတော့မှလုံးဝဥပမာပြအသက်ကြီးလာတဲ့အမြစားဖို့လုံးဝစားဆိုင်တွေးတွေးမှကြောက်လို့မစားဘဲနေတဲ့ချိန်မှာအဲ့စားတတ်ကြီးကြာပြီးတော့လေပြဿနာတွေကလာနိုင်သေးတယ်။ဒါကြောင့်စားဖို့ဟိုတင့်တင့်နဲ့ကျွန်တော်တို့ပြောနေတယ်ခုနပြောတဲ့တစွန်းစာလောက်ပဲစားသုံးတာကပို့ပြီးတော့ကောင်းပါလေ။
တိတိယကမဖြစ်အောင်ကယူဆိုင်တဲ့နေရာမှာအငံတက်ကိုလုံးဝမစားသုံးတာမျိုးကိုမပြုတ်လို့ဖို့လို့ဒီလိုတနေ့တာလိုအပ်ချက်ထက်မပူအောင်လဲကယူဆိုင်ပြီးစားသုံးပြကြရမှာပါ။နေ့စဉ်စားတောက်နေတဲ့အစားတောက်တွေထဲမှာအငံတက်ခံမှန်းလို့မရတဲ့တတိမထားမိတဲ့အငံတက်တွေကိုသိရှိအောင်လေ့လာရှောင်ကျဉ်ပြီးတနေ့တာလိုအပ်တဲ့အငံတက်မကျော်အောင်ခံမှန်းထိညှိစားတောက်ပေးရမှာဖြစ်ပါတယ်။တွေ့တွေ့ယောဂါကိုကောက်ဝဲထားဖို့အတွက်အငံတက်ကိုထိညှိစားတောက်ဖို့လို့ဒီလိုကိုလက်လောက်ရှာအကစားပြုလုပ်တာနဲ့ကျန်းမာရေးနဲ့ညီညွတ်အောင်နေထိုင်စားတောက်တာတွေကိုလည်းတနင်္လာနေ့ပြုလုပ်ပေးသွားဖို့လိုတယ်လို့အထူးယောဂါအထုကုဆရာဝန်ကြီးတွေကအခုလိုပြောကြပါဗျ
။ Cardio Respiratory အတွက်ကောင်းတဲ့ Exercise ဆိုတာကတော့လမ်းလျှောက်တယ်ပြေးမယ်ဟိုပြေးဟိုကျွန်တော်ဒီခုနကပြောဘောလုံးကံမယ်ရေကူးမယ်ချက်တောင်ရိုက်မယ်ဆက်ဘင်းစီးမယ်အဲ့ဒါတွေအကုန်လုံးကဒီတွေ့တွေ့ယောဂါဖြစ်ပေါင်းမှုကာကွယ်တာရောကုသအောင်မှာနှစ်မျိုးစလုံးမှာအကျုံးဝင်ပါတယ်ကျွန်တော်တို့ခန္ဓာကိုယ်မှာတိုင်းနေတဲ့အပေါ်တွေး120အောက်တွေး80ဆိုတဲ့အခါမှာဥပမာတွေးတိုးနေတဲ့လူတစ်ယောက်ကအသင်က40 90ဖြစ်နေတဲ့လူတစ်ယောက်က exercise ကိုကျွန်တော်ခုနပြောတိုင်းလုပ်မယ်ဆိုရင်လက်ချင်ကလုပ်မယ်ဆိုရင်ပုံမှန်ကိုပြန်လျှောက်သွားနိုင်ပါတယ်အဲ့တော့သူက10ကနေ15 ठी အောင်ကျနိုင်တယ်တွေးပေါင်ခြင်းက15 mm mercury ကျနိုင်တဲ့အတွက်ကြောင့်လက်ချင်ကလုပ်ရင်းနဲ့ကိုပဲအစားအသောက်ကိုယူဆိုင်ရင်းလိုပဲဒါကိုစီးမသုံးမဲ့နဲ့ကိုဒါ pressure လေးကိုကျသွားအောင်လုပ်လို့ရတယ်။ဒါပေမဲ့တော့စပြီးဖြစ်တဲ့လူတွေမှာပို့ပြီးတော့မှကာကွယ်နိုင်တာကိုတွေ့ရတယ်။ဒါကြောင့်လက်ကျင်ခံအရေးကြီးတယ်။နောက်ကိုယ်နဲ့တင့်တော်တဲ့လက်ကျင်ခံတင့်တင့်လျောက်ပတ်တဲ့ရေလက်ကျင်ခံနောက်စီးစနစ်ကျတဲ့လက်ကျင်ခံလုပ်ဖို့လိုတယ်။နောက်တစ်ခုကတော့အစားအသောက်မှာလည်းခုနပြောသလိုပဲဟိုကျွန်တော်တို့တွေးတိုးတွေမှာဖြစ်တင်ဖြစ်တိုက်တဲ့ဥပမာပြအငံလျှော့စားခြင်းနောက်တစ်စီလေးတွေပူစားပေးခြင်းနောက်ထမင်းနဲ့အစီစိတ်တွေကိုရှောင်ချခြင်းအဲ့ဒါတွေလုပ်ပေးမယ်ဆိုရင်ခုနပြောတဲ့တွေးတိုးယောဂါကိုစီးမတောက်ခင်ကာလမှာကိုသူကကြိုတင်ပြီးတော့မှတွေးတိုးစဖြစ်သူတွေအကုန်လုံးဟာပုံမှန်တွေးပေါင်ခြင်းတွေရောက်အောင်ကာကွယ်နိုင်ပါတယ
်အငံတက်ကိုလုံးဝမစားဘဲရှောင်ချင်တာဟာတွေးတိုးယောဂါကိုကြိုတင်ကာကွယ်တဲ့နေရာမှာမှန်ကန်တဲ့နည်းလမ်းတစ်ခုမဟုတ်ပဲတနည်းတာလိုအပ်တဲ့အငံတက်ပမာဏမကျော်အောင်ထိန်းညှိစားတောက်ပေးခြင်းကသာမှန်ကန်တဲ့နည်းလမ်းတစ်ခုဖြစ်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပါ
သွေးတို့ယောဂါကိုမှန်ကန်တဲ့နည်းလမ်းတွေနဲ့ကာကွယ်ဖို့လိုအပ်တဲ့အကြောင်းဒေါက်တာတန်းစောစီစဉ်တင်ဆက်ပေးထားတဲ့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြကြရတာပါရှင
်ဗီယိုရီမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုပြည်ရင်းမြစ်စီမှရုပ်မြင်သံကြားလိုင်းမှာကြည့်ရှုနိုင်ပါသေးတယ်နေ့စဉ်မနေ့၈နာရီကနေ၈နာရီ15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါတနင်္လာနေ့မှာဘုဒ္ဓတပညာပေးနဲ့ရသဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါကနေပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖျော်ဖြေရေးသတင်းတွေနဲ့ပြည်ရင်းစေကွက်သတင်းတွေကိုတင်ဆက်ပေးနေပါတယ်ဒီအစီအစဉ်တွေကိုမြစ်စိမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါတယ် VOA အစီအစဉ်နဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။
VOA American တန်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းတန်လှည့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့ကိုရနိုင်စုစည်းတင်ပြပေးထားတဲ့တပတ်တွင်းအားကစားသတင်းလွှာတွေကိုနားဆင်ကြအောင်ပါရှင်။
မင်္ဂလာပါကျွန်တော်ရနိုင်ပါ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်အခုလေ ATP Tennis ပြိုင်ပွဲမှာတော့နာမည်ကြီးတွေအရေးနိုင်ပြီးတော့ချန်ပီယံတစ်တယောက်ထွက်ပေါ်လာခဲ့ပါတယ် Euro 2020ဥရောပဖလားခြေစစ်ပွဲတွေကိုဖိခဲ့တဲ့ရပိုင်းတွေအတွက်မှာကစားခဲ့ကြပြီးတော့ Finland အသင်းကတော့ပထမဆုံးအကြိမ်ဖြစ်တဲ့ခြေစစ်ပွဲအောင်ခဲ့ပါတယ် Brazil နိုင်ငံက Formula 1 Car ပြိုင်ပွဲမှာတော့ Red Bull အသင်းက Verstappen နိုင်ရပြီးတော့ချန်ပီယံဖြစ်သွားခဲ့ပါတယ်ဒီလိုတပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ ပြည်နိုင်ငံလန်ဒန်မြို့မှာကျင်းပတဲ့ ATP Tennis ပြိုင်ပွဲကတော့တနင်္ဂနွေနေ့ကပဲပြီးသွားပါပြီနောက်ဆုံး Final ကိုတနင်္ဂနွေနေ့ကကစားခဲ့ကြပြီးတော့ဒီနေ့မှာတော့ Federer Nadal နဲ့ Djokovic တို့နာမည်ကြီး၃ယောက်စလုံး Final ကိုမတက်ခဲ့ကြပါဘူးတနင်္ဂနွေနေ့ကကစားခဲ့တဲ့ final မှာပိုလူခဲ့ကြတာကတော့ Austria က Dominic Thiem နဲ့ Greece က Stefano Tsitsipas တို့ဖြစ်ပါတယ်။နှစ်ယောက်စလုံးအကျိတ်နဲ့ကစားပြီးတော့ Dominic Thiem ကပထမပွဲကိုခွန်ချောင်းနဲ့နိုင်ပါတယ်။ဒုတိယပွဲမှာတော့ Tsitsipas က6နှစ်နဲ့ပြန်နိုင်တာကြောင့်တပွဲစီတည်ဖြစ်နေလို့နောက်ဆုံးပွဲကစားကြတာမှာ 6-6 အထိတည်ဖြစ်နေတဲ့အတွက် tie break ကစားခဲ့ရပြီးတော့ Tsitsipas က tie break မှာခွန်4နဲ့နိုင်ပြီးတော့ champion ဖြစ်သွားခဲ့ပါတယ်။ဒါဟာ Tsitsipas အတွက်တော့ ATP Tennis ပြိုင်ပွဲကိုပထမဆုံးအကြိမ်ပိုဆွဲတာလည်းဖြစ်ပါတယ်။ဒါကြောင့်သူဟာ2001ခုနှစ်က Australia နိုင်ငံသား Leighton Hewitt နောက်ပိုင်းမှာအသက်ငယ်ဆုံးပိုဆွဲတဲ့သူလည်းဖြစ်ပါတယ်။ ATP Tennis ပြိုင်ပွဲကိုပထမဆုံးအကြိမ်ပိုဆွဲလိုက်တာနဲ့ပတ်သက်ပြီး Tsitsipas ပြောတာကတော့
I feel like my game is getting better over time
and Little ATP Tennis Champion ဆုကိုရပြီးအခုလို champion name စီးရဲနဲ့မှာဖြစ်လာတာကကျွန်တော်အတွက်တော့တိတ်ကိုကြီးမားပါတယ်အခုလို champion စုဖလားကိုရလိုက်တာကဘာနဲ့မှမတူပဲကျွန်တော်ရဲ့အိမ်မက်တွေလည်းတကယ်ဖြစ်လာတာပါဒီစုကိုရလိုက်တာက grand slam ကအနိုင်ရလိုက်တူပါပဲတော်တော်လေးကိုနှီးစက်တယ်လို့ထင်ပါတယ်ဘလို့ခံစားရတယ်ဆိုတာပြောမပြတတ်လောက်အောင်ပါပဲဒီတစ်ပတ်လုံးအကောင်းဆုံးကစားနိုင်ခဲ့တဲ့အတွက်ကိုကိုကိုလည်းဂုဏ်ယူမိတယ်လို့ပျော်လဲပျော်ပါတယ်ကျွန်တော်ဘက်ကအစွမ်းကုန်ရေကုန်ရေကန်းကစားနိုင်ခဲ့တဲ့အတွက်လည်းကျေနပ်ပါတယ်
Tsitsipas ဟာ ATP Tennis Champion စုကိုရလိုက်တဲ့အတွက်သူဟာစုကြီးဖြစ်တဲ့ Britain Starling ပေါင်းနှစ်သန်းကျော်လဲရသွားပါတယ်။မြို့သားနှစ်ယောက်တွဲပွဲတွေဘက်မှာတော့ပြင်သစ်က Pierre Hugh Hubbard နဲ့ Nicholas Mahuto ကတောင်အာဖရိကက Robin Klassen နဲ့ New Zealand က Michael Venus တို့အတွဲကို 6-3-6-4 နဲ့နှစ်ပွဲပြန်နိုင်ပြီးတော့ Champion ဖြစ်သွားခဲ့ပါတယ်ဗျာ။ဘောလုံးသတင်းတွေမှာတော့ Euro 2020ဥရောပဖလားခြေစစ်ပွဲတွေကိုပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာကစားခဲ့ကြပြီးတော့ခြေစစ်ပွဲအောင်တဲ့အသင်းတွေလည်းအတော်များများထွက်ပေါ်လာခဲ့ပါတယ်။အသင်းကြီးတွေဖြစ်တဲ့ Germany, England, Spain, Italy နဲ့ပြင်သစ်အသင်းတွေခြေစစ်ပွဲအောင်ခဲ့သလိုပြီးခဲ့တဲ့ Euro 2016ဥရောပဖလားနဲ့2018ကမ္ဘာဖလားပွဲတွေမှာခြေစစ်ပွဲမအောင်ခဲ့တဲ့ Netherlands အသင်းဟာလည်းဒီချိန်မှာတော့ခြေစစ်ပွဲအောင်ခဲ့ပါတယ်။အုပ်စုအိမ်မှာတော့ဘောလုံးပိုးရေး England ကကိုဆိုဗိုကိုအဝေးခွင်မှာ၄ဂိုးကိုမရှိနဲ့နိုင်ပြီးကွန်ပွဲနိုင်တဲ့ပွဲရှုံ21မှတ်ရပြီးတော့အုပ်စုပေါ်နဲ့ခြေစစ်ပွဲအောင်ခဲ့ပြီးတော့ဒီအုပ်စုမှာ check အသင်းကဒုတိယနဲ့ခြေစစ်ပွဲအောင်ပါတယ်အုပ်စု B မှာတော့ Ukraine က6ပွဲနိုင်2ပွဲတည်နဲ့အုပ်စုပထမရပြီးတော့ Portuguese အသင်းကတော့နောက်ဆုံးပွဲမှာ Luxembourg ကို2ဂိုးကိုမရှိနဲ့နိုင်ပြီးတော့အုပ်စုဒုတိယနဲ့ခြေစစ်ပွဲအောင်ပါတယ် Portuguese တိုက်စစ်မှု C Ronaldo ကတော့ဒီပွဲမှာ2ဂိုးသွင်းခဲ့ပြီးတော့ Portuguese အတွက်69ဂိုးမြောက်သွင်းယူပေးခဲ့တာဖြစ်ပါတယ်ရော်နယ်ဒိုကတော့သူ့အနေနဲ့စံချိန်အားလုံးကိုချိုးနိုင်ဖို့ကြိုးစားသွားမယ်ဆိုပြီးတော့လဲပြောလိုက်ပါတယ်။အုပ်စုစီမှာတော့ဂျာမနီကဘယ်လာရုစ်ကို၄ဂိုးကိုမရှိနဲ့နိုင်ပြီးတော့မြောက်အလန်နဲ့နယ်သာလန်တို့ဂိုးမရှိသေးကြတာကြောင့်ဂျာမနီကအုပ်စုပေါ်ဖြစ်ပြီးတော့နယ်သာလန်အသင်းကအုပ်စုဒုတိယနဲ့ခြေစပွဲအောင်သွားခဲ့ပါတယ်။အုပ်စု F မှာတော့စပိန်ကမော်လ်တာကို9ဂိုးကိုမရှိနဲ့နိုင်ပြီးဆွီဒင်ကရိုမေးနီးယားကို9ဂိုးကိုမရှိနဲ့နိုင်တာကြောင့်စပိန်နဲ့ဆွီဒင်တို့ခြေစပွဲအောင်ခဲ့ပါတယ်။အုပ်စု H မှာတော့ပြင်သစ်က10ပွဲနိုင်တပွဲတည်တပွဲရှုံးတဲ့အုပ်စုပေါ်ရပြီးတော့တူရကီကဒုတိယနဲ့ခြေစပွဲအောင်ခဲ့ပါတယ်။အုပ်စု I မှာတော့ဘယ်လ်ဂျီယံကအုပ်စုပထမရုရှားကအုပ်စုဒုတိယနဲ့ခြေစပွဲအောင်သွားခဲ့သလိုအုပ်စု J မှာတော့နာမည်ကြီးအီတလီကအုပ်စုပေါ်နဲ့ခြေစပွဲအောင်ပြီးတော့ဖင်လန်အသင်းကလည်းလီချက်စတိုင်းကို3ဂိုးကိုမရှိနဲ့နိုင်ပြီးတော့အုပ်စုဒုတိယနဲ့ခြေစပွဲအောင်သွားပါတယ်။ဒါဟာဖင်လန်အသင်းတော်တော်နှစ်ပေါင်း100ကျော်အတွင်းမှာ နိုင်ငံကဘောလုံးပွဲတွေကိုပထမဆုံးအချိန်ဖြစ်တဲ့ခြေစစ်ပွဲအောင်တာဖြစ်ပါတယ်။အခုလိုမျိုးနိုင်ငံကပြိုင်ပွဲတွေကိုပထမဆုံးအချိန်ဖြစ်တဲ့ခြေစစ်ပွဲအောင်သွားတဲ့အတွက်လဲဖင်လန်နိုင်ငံသားတွေလည်းအလွန်ပျော်ရွှင်နေကြပါတယ်
။ This has never happened before and we have awaited this
အရင်တော့ကတော့ဒါမျိုးတစ်ခါမှခြေစစ်ပွဲမအောင်ဘူးပါဘူးကျွန်တော်တို့ဒီလိုမျိုးဖြစ်လာဖို့အတွက်အကြာကြီးစောင့်ခဲ့ရတာပါဒါကဖင်လန်ဘောလုံးလောကအတွက်အကြီးမားဆုံးအောင်မြင်မှုပ
ါ
ကျွန်တော်တို့ဥရောပဖလားဘောလုံးပွဲကိုခြေစစ်ပွဲအောင်သွားပါပြီအရင်တော့ကဒါမျိုးခြေစစ်ပွဲကိုတစ်ခါမှမအောင်ခဲ့ပါဘူးဒါကြောင့်ကျွန်တော်အတွက်တော့သမိုင်းဝင်မှတ်တမ်းပ
ါဒါပြင်ဩစတြေးလျဘယ်လ်ဂျီယံခရိုအေးရှားပိုလန်စတဲ့အသင်းတွေလည်းဒီနေ့မှာခြေစစ်ပွဲအောင်သွားခဲ့ပါတယ်ယူရို2020ဥရောပဖလားဘောလုံးပွဲကိုတော့အရင်ကလိုတနိုင်ငံတည်းကအင်ရှင်ဖြစ်နေချင်းပါသွားမှာမဟုတ်ပဲဥရောပတဝန်းကနိုင်ငံ12နိုင်ငံမှာဖြန့်ပြီးတော့ပုံစံတင့်နဲ့ကျင်းပမှာဖြစ်ပါတယ်ဗျာဘရာဇီးလ်နိုင်ငံမှာကျင်းပခဲ့တဲ့ Grand Prix Formula 1ကားပြိုင်ပွဲမှာတော့ Red Bull အသင်းက Verstappen အနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်ဒီပွဲမှာ Ferrari အသင်းက Sebastian Vettel နဲ့ Charles Leclerc တို့ပြီးကနေမှကားချင်းတိုက်ပြီးလို့နှစ်ယောက်စလုံးပန်းဝင်ခဲ့ပါဘူးဗြိတိန်နိုင်ငံကအခုနှစ် Formula 1 Champion Lewis Hamilton ကတော့ဒီပွဲမှာတတိယနဲ့ပန်းဝင်ခဲ့ပေမဲ့ Red Bull အသင်းက Alex Albon နဲ့ကားချင်းညှိသွားလို့အဆင့်လျှော့ခံရတာကြောင့် Toro Rosso အသင်းက Pierre Gasly ကဒုတိယရပြီးတော့ McLaren အသင်းက Carlos Sainz Jr. ကတတိယရသွားတယ်ဆိုတာပြောကြရင်လည်းပဲဒီတစ်ပတ်ရဲ့အကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ဗျာ
ကိုရနိုင်စီစဉ်တင်ဆက်တဲ့တပတ်တွင်းအားကစားသတင်းလွှာတွေကိုနားဆင်ကြရတာပါအခုထုတ်လင်းပေးခဲ့တဲ့ည9နာရီကနေ10နာရီအစီအစဉ်အစဆုံးကိုအတန်လွင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီအထိလိုင်းဒိုမီတာ32နဲ့50ရူကနေပြန်လည်နားဆင်နိုင်ပါတယ်မနေ့ပြန်ကြတာရင်းနေမနေ့ဖက်6နာရီကနေ9နာရီအထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40နဲ့49ရူကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါမယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကနိုင်ငံရေးပြင်ပတဲ့နဲ့ပတ်သက်တဲ့မကောင်းတဲ့နေရနိုင်မှုယူကရိန်းနိုင်ငံကိုဖိအားပေးခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အရေးယူနိုင်မှုစုံစမ်းစစ်ဆေးနေတဲ့အောက်လွတ်တော်တောင်လိုင်းကော်မတီကြားနာပွဲမှာအဓိကသတိတူအဖြစ်ဥရောပသမ္မတ EU ဆိုင်ရာသမ္မတကြီးစတင်ထွက်ဆိုနေပါပြီ။သမ္မတကြီးဂေါ်ဒန်ဆွန်လန်ဟာဒီမိုကရက်ကိုယ်စားရေးဦးဆောင်တဲ့စုံစမ်းစစ်ဆေးမှုမှာသမ္မတနဲ့တိုက်ရိုက်ဆက်သွယ်ခဲ့သူတွေကပထမဆုံးသက်သေဖြစ်နေထွက်ဆိုမဲ့သူတူလည်းဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာရဟယင်ဒစင်ဖြစ်ကြတဲ့အတွက်အမေရိကန်စစ်မှုထမ်းနှစ်ယောက်သေဆုံးသွားတဲ့အကြောင်းအမေရိကန်စစ်တပ်ကဒီကနေ့ပဲပြောကြားလိုက်ပါတယ်။ရဟယင်ဖြစ်ကြတဲ့အကြောင်းရင်းကတော့စုံစမ်းနေဆဲဖြစ်ပြီးကနဦးသိရတဲ့သတင်းတွေအရရန်သူဘက်ကပြစ်ခတ်မှုကြောင့်မဟုတ်တဲ့အကြောင်းလဲအမေရိကန်စစ်တပ်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အစ္စရေးကတင်းကျုပ်ထားတဲ့ဂိုလန်ကုန်းမြစ်ဒေသမှာပထမတစ်ရက်တုန်းကရော့ကက်ဒုံးနဲ့တိုက်ခိုက်ခံခဲ့ရတာကိုလက်တုံပြန်တဲ့အနေနဲ့ဒမက်စကတ်မြို့ပြင်ကအီရန်နဲ့ဆီးရီးယားစစ်ဖက်ဆိုင်ရာပြည်မှတ်တွေကိုအစ္စရေးတပ်လေယာဉ်တွေဒီကနေ့အချိန်ပေါင်းဒါဇင်နဲ့ချီပြစ်ခတ်တိုက်ခိုက်ခဲ့တဲ့အကြောင်းအစ္စရေးစစ်တပ်ကပြောဆိုလိုက်ပါတယ်။ပြည်မှတ်ထားခဲ့တဲ့အထက်မှာတော့အီရန်တော်လှန်ရေးပြည်ဆောင်တပ်ရဲ့ပြပအခြေဆိုင်အထူးတပ်ဖွဲ့စစ်ဌာနချုပ်တွေလက်နက်တိုက်တွေနဲ့မြေပြင်ကဝင်းပြစ်မစ်ဆိုင်းတုံးတွေပါဝင်တဲ့အကြောင်းလည်းအစ္စရေးစစ်တပ်ကပြောဆိုခဲ့တာပါ။ဒီခိုင်ပြင်းတဲ့အခြေအနေနဲ့ပတ်သက်လို့မြန်မာနိုင်ငံကိုအပြည်ပြည်ဆိုင်ရာတရားရုံး ICJ မှာတရားစွဲထားတဲ့အမှုနဲ့ပတ်သက်ပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကိုယ်တိုင်ဥဆောင်ဖြည့်ရှင်းသွားမယ်ကြောင်းဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။လူမျိုးလုံးတစ်ဖက်မှုဆိုင်ရာဥပဒေကိုချိုးဖောက်မှုနဲ့မြန်မာနိုင်ငံပေါ်အစ္စလာမ်ပူပေါင်းဆောင်ရွက်ဖွဲ့ OIC ကိုစားဂမ်ဘီယာနိုင်ငံကပြီးခဲ့တဲ့သတင်းပတ်သက်မှာပဲ ICJ မှာတရားစွဲဆိုထားတဲ့အမှုကိုရင်ဆိုင်ဖို့အတွက်နိုင်ငံတကာကကျွမ်းကျင်တဲ့ဥပဒေပညာရှင်တွေကိုငှားရမ်းထားပြီးဖြစ်တဲ့အကြောင်းလဲအတိုင်ပင်ခံပုဂ္ဂိုလ်ရုံးရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားတာပါ။နယ်သာလန်နိုင်ငံတဟိတ်မျိုးက ICJ တရားရုံးကိုဆင်လွတ်မဲ့မြန်မာနိုင်ငံကိုယ်စားလှယ်ဖွဲ့ကိုနိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါ်အောင်ဆက်စုကြည်ဦးစောမှဖြစ်တဲ့အကြောင်းလဲပြောဆိုထားပါတယ်။ဂမ်ဘီယာနိုင်ငံကတော့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့တွေ့ရှိချက်တွေအရရခိုင်ပြည်နယ်မှာရိုဟင်ဂျာတွေပေါ်ကျူးလွန်မှုတွေဟာလူမျိုးလုံးတစ်ဖက်မှုတားဆီးရေး1948ခုနှစ်ဥပဒေကိုချိုးဖောက်ရောက်ကြောင်းဆွဆွဲချက်နဲ့တရားစွဲဆိုထားတာလည်းဖြစ်ပါတယ်
။တရင်ချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးခဲ့ရပါရှင်။ဒီညအစီအစဉ်ထုတ်လုပ်ရေးမူကနန်းလောင်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dexter 1DH ဖြစ်ပါတယ်။ဒီကနေ့ညပိုင်း VOE အစီအစဉ်တွေကို line to meter 25 32 51နဲ့ line lab meter 190ရူကနေထုတ်လွှင့်ပေးခဲ့တာပါ။ VOE အစီအစဉ်တွေကိုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ကျမမြတ်သစင်အောင်ပါ။
This program has come to you from the Voice of America, Washington.